Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American အသံကနေ2025ခုနှစ်ဇန်နဝါရီလ17ရက်စနေညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုက်ဒိုမီတာ1925 30နဲ့အခုစနေနေ့ဖြန်တနင်္ဂနွေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုရင် Los Angeles မိဘမှာမိဘရှောင်းအိမ်တွေကိုဝင်ရောက်ဖျက်ဆီးခိုးယူတာတွေရှိနေတဲ့အတွက်ညမထွက်ရအမိန်ကာဖျူးထုတ်ပြန်ထားရပါတယ်အသစ်တက်လာမဲ့ Trump အစိုးရအနေနဲ့ Indo Pacific ဒေသကမဟာမိတ်တွေနဲ့ဆက်လက်ပြီးတော့ဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်ဖို့တမရ Biden အစိုးရကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မှာစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်10ဦးထက်မနည်းသေဆုံးသွားပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။ကိုစမိုးကျော်ရေအခုလိုသတင်းတွေပြီးမှာတော့စနေညအပတ်စဉ်ကန္နာထဲမှာဒုက္ခသည်အဖြစ်တတိယနိုင်ငံကိုပြောင်းလာခဲ့သူကရင်ဆိုင်နေရတာကို
မျိုးဆက်တဲ့ဖြစ်ဖို့ကတော့ကြာပါပေါ့အားလုံးကအသက်တွေလေပတ်ဝန်းကျင်အသက်ရာသီဥတုအသက်အစားအစာအသက်အကုန်လုံးကျွန်တော်တို့ကအစားအနေပြန်လုပ်ရမှာကိုယ်နိုင်ငံမှာနေမစီဝါရီတွေလုပ်ခဲ့တယ်ဒီမှာလုံးဝအားရရပြောင်းပြန်မှာ
ဒီအကြောင်းပြောထားတဲ့ဒုသန်စီစဉ်ပြီးရင်တော့နောက်စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာနောက်အရှနိုင်ငံရေးလေယာစီဘွားဥရိယာတိနဲ့သတင်းတွေတက်ကတူတာတွေစက်တိုက်လာဖို့ရှိပါသေးတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကုဆော်မှုကြောင့်လည်းပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်တဝိုက်တော်မီဒဏ်ခံရတဲ့နေရာတွေမှာနေအိမ်တွေထဲဝင်ရောက်ခိုးယူမှုတွေကနေကာကွယ်နိုင်ဖို့ညမထွေရအမိန့်ထုတ်ပြန်ထားရပါတယ်လော့စ်အိန်ဂျလိစ်မြို့တဝိုက်မဖြစ်မနေဘေးလွယသွားကြဖို့အမိန့်ထုတ်ထားတဲ့နေရာတွေမှာည6နာရီကနေမနေ့6နာရီအထိညမထွေရအမိန့်ထုတ်ထားတယ်လို့လော့စ်အိန်ဂျလိစ်ရဲချုပ်ဂျင်မက်ဒေါ်နယ်ကပြောပါတယ်
And I'd like to start by announcing that the LAPD will be enforcing a curfew in Los Angeles city areas
where မြို့ area တဝိုက်ဘေးကင်းရာမဖြစ်မနေသွားကြဖို့အမိန့်ကဆက်ရှိနေပါတယ်ညမထွက်ရအမိန့်ည6နာရီကနေမနေ့6နာရီအထိဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးသမားတွေကလွှဲရင်အဲ့ဒီနေရာတွေမှာဘယ်သူမှရှိနေဖို့မလိုပါဘူးတကယ်လို့တွေ့ရှိရင်ဖမ်းမှာဖြစ်တယ်လို့ LAPD ရဲချုပ်ဂျင်မက်ဒေါ်နယ်ကတောက်ကြနေညပိုင်းကပြောဆိုခဲ့တာဖြစ်ပါတယ်မိပေကြောင့်နေအိမ်ကိုစွန့်ခွာပြီးဘေးလျာပြေးရသူတွေထောင်နဲ့တောင်းနဲ့ချီရှိနေချိန်မှာအိမ်တွေထဲကိုဝင်ရောက်ခိုးယူသူ20ထက်မနည်းကိုလည်းအလေမျိုးနဲ့ရဲတပ်ဖွဲ့ကပြေးခဲ့တဲ့ရပိုင်းတွေကဖမ်းဆီးခဲ့ပါတယ်လုံခြုံရေးအတွဲပြည်တွင်းကာကွယ်ရေးတပ်ဖွဲ့တွေကိုလည်းတောက်ကြနေကချထားပါတယ် Los Angeles ခရိုင်တဝိုက်လောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ11ယောက်ထက်မနည်းရှိနေပြီးနေအိမ်အများအပြားအပါအဝင်အဆောက်အဦ12,000ကျော်မီးလောင်ပျက်စီးခဲ့ပါတယ်မိသားတပ်ဖွဲ့တွေကလေရင်တွေရဟတ်ရင်တွေကိုအသုံးပြုပြီးဝေဟင်ကနေပြီးတော့မီးကိုထိန်းချုပ်နိုင်မှုကြိုးပမ်းနေပါတယ
်အမေရိကန်အစိုးရသစ်အနေနဲ့အာရှပစိဖိတ်မှာအခုအတိုင်းဆက်လုပ်သွားဖို့တက်တန်းကုံတော့မယ်အစိုးရကပြောလိုက်ပါတယ်အသစ်တက်လာမဲ့ဒေါ်နယ်ထရမ့်အစိုးရအနေနဲ့အင်ဒိုပစိဖိတ်ဒေသတွေကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာအောင်ဆက်လုပ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကတိုက်တွန်းလိုက်တာပါတရုတ်နဲ့မြောက်ကိုရီးယားချင်းချောက်မှုအင်ဒိုပစိဖိတ်ဒေသလုံခြုံရေးတည်ငြိမ်ရေးသမ္မတဘိုင်ဒန်လက်ထက်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာကိုသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဆက်ကျင်သုံးတင်တယ်လို့အမျိုးသားလုံခြုံရေးအကြံပေးကပြောလိုက်တာပါလက်ရှိမဟာဗျူဟာတွေဟာအရှဒေသထဲမှာအမေရိကန်ရဲ့အနေအထားကိုခိုင်မာအားကောင်းစေတယ်လို့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်က VOA ကိုဆက်ပြောခဲ့ပါတယ်ထူးထူးခြားခြားပြောင်းလဲတာတဲ့ဆိုင်လက်ရှိမဟာဗျူဟာတိုင်းဆက်လက်ကျင်သုံးတင်ကြောင်းတောက်ကြနေကသတင်းတောက်တွေနဲ့တိစုံစဉ်ဆူလီဗန်ကပြောခဲ့ပေမဲ့နောက်တလာမယ့်ဆိုရအနေနဲ့ဘလို့လုပ်မယ်ဆိုတာသူမသိသေးဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာကြောက်တော်မြို့ပေါ်ကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ၈ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ရှမ်းရွာအပါအဝင်လူနေရပ်ကွက်တွေနဲ့ဈေးဝယ်သူတွေစီကနေတဲ့မြို့မဈေးရွှေဆိုင်တန်းတွေရှိတဲ့ဘက်ကိုမနက်ပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်28ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဘက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်စစ်တပ်ကလေရင်နဲ့3ချိန်လာပြီးဘုံအလုံး15လုံးလောက်ကျဲချခဲ့တယ်လို့ AA ရခတ်တပ်တော်ကလည်းပြောပါတယ်ကြောက်တော်မှာဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်ဘုံကျဲတိုက်ခိုက်မှုနဲ့ထိခိုက်သေဆုံးခံမှု အသေးစိတ်ကိုတော့ VOA နဲ့တရားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူး January လရှိရဗုဒ္ဓနေ့ကလည်းရခိုင်ပြည်နယ်တောင်ပိုင်းရံပြဲမြို့နယ်တဲကကြောင်းနေမော်တိုင်းနယ်ခြေရွာအဘောစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာ40ကျော်သေဆုံးခဲ့ပြီး20ထက်မနည်းဒဏ်ရာရရှိခဲ့ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသာတွေလည်းသေဆုံးခဲ့ပါတယ်ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်18မြို့နယ်တဲက14မြို့နယ်ကိုအရခတက်တော် AA ဘက်ကတိမ့်ပိုက်ထိန်းချုပ်ထားပါတယ်အဲ့ဒီမြို့နယ်တွေအပေါ် January 1ရက်နှစ်ဆန်း1ရက်နေ့ကစပြီးစစ်တပ်ကလေကြောင်းကနေလာရောက်ဘုံကျဲတိုက်ခိုက်နေတာကြောင့်အရသာပြည်သူတွေထိခိုက်သေဆုံးမှုတွေတိုးလာနေပါတယ
်ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတို့ကတော့စီးပွားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့တိုးမြင့်ဖို့ကတိပြုလိုက်ကြပါတယ်မလေးရှားနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုဆက်ခီးထွက်လာတဲ့ဂျပန်ဝန်ကြီးချုပ်ရှီဂီရူအရှိဘာနဲ့အင်ဒိုနီးရှားသမ္မတပရာဘိုဆူဘီယန်တိုတို့ဘူဂါမြို့ကသမ္မတအင်ဒိုမှာဒီနေ့တွေ့ဆုံဆွေးနွေးခဲ့ကြတာပါဂျပန်သံတမန်ရေးမှာအာဆီယံဒေသနိုင်ငံတွေနဲ့အထူးသဖြင့်အင်ဒိုနီးရှားနဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြေဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ဝန်ကြီးချုပ်အရှိဘာကဆွေးနွေးပွဲပြီးပူးတွဲကြေညာချက်မှာပြောခဲ့ပါတယ်ရေချောင်းလုံခြုံရေးအတွက်နှစ်နိုင်ငံကာကွယ်ရေးပိုင်းတာဝန်ရှိသူတွေဆွေးနွေးမှုတွေစတင်ဖို့လုံခြုံရေးနယ်ပယ်ဆိုင်ရာစစ်လက်နက်ပစ္စည်းတွေကျွမ်းကျင်မှုပိုင်းဆိုင်ရာအပြန်အလှန်တိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့သဘောတူခဲ့ကြတယ်လို့လဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်ဂျပန်ဝန်ကြီးချုပ်ရဲ့ခီစီယာနှစ်နိုင်ငံကြားမှာပြည်မျောက်ဆက်ဆံရေးခိုင်မာမှုနဲ့နောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်တိုးမြင်ရေးတရိတ်ထန်ခိုင်မာမှုကိုပြတာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတပရာဘိုကလည်းပြောခဲ့ပါတယ်ခင်ဗျာ
တရုတ်နဲ့ UK နိုင်ငံအကြားစီးပွားရေးဗန္ဒာရေးဆိုင်ရာအဆင့်မြင့်ဆွေးနွေးမှုဘေကျင်းမြို့တော်မှာဒီကနေ့လုပ်ခဲ့ပါတယ်17ချိန်မြောက်တရုတ် UK စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာဆွေးနွေးပွဲကို UK ဗန္ဒာရေးဝန်ကြီး Richard Reeves နဲ့တရုတ်ဒုတိယဝန်ကြီးချုပ် Hillifan တို့ကဖွင့်လှစ်မိန့်ခွန်းပြောကြားခဲ့ပါတယ်။ Ukraine ကိုရုရှားကျူးကျော်တိုက်ခိုက်တာအပါအဝင်ကမ္ဘာကြီးမှာပဋိပက္ခတွေပိုများလာနေသလိုပထဝီနိုင်ငံရေးတင်းပါမှုတွေ၊ရာသီဥတုပေါင်းလဲပြောင်းလဲဖျောက်ပြန်မှုတွေကြောင့်စိန်ခေါ်မှုတွေများနေချိန်မျိုးမှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေအကြားမှာလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်ဆုံးဖြစ်တယ်လို့ UK ဗန္ဒာရေးဝန်ကြီး Richard Reeves ကပြောဆိုပါတယ်တရုတ်ဒုတိယဝန်ကြီးချုပ် Hillifan ကလည်းနှစ်နိုင်ငံစီးပွားရေးလုပ်ငန်းတွေအတွက်မျှတပြီးခွဲခြားဆက်ဆံမှုကင်းတဲ့စီးပွားရေးပတ်ဝန်းကျင်အနေအထားမျိုးဖန်တီးနိုင်ရေး UK နဲ့အတူလက်တွဲဆောင်ရွက်သွားဖို့ပြောကြားခဲ့ပါတယ
VOA American တိုင်းရဲ့ဇန်နဝါရီလ17ရက်စနေနေ့သတင်းတွေကိုကိုစောမှုကျော်နဲ့ပြောပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေစက်တိုက်ပါပထမဆုံးဒုအတန်းအစီအစဉ်ပါစစ်ဘေးဒုက္ခသည်တွေရဲ့မှုံပြပြမျှော်လင့်ချက်ကိုပြောထားပါတယ်မြန်မာနိုင်ငံကနေဘေးလွတ်အောင်ထွက်ပြေးပြီးထိုင်းနိုင်ငံမှာဒုက္ခသည်အဖြစ်နှစ်ပေါင်းများစွာခုန်လုံနေကြသူတွေရဲ့တတိယနိုင်ငံတွေမှာအခြေချနိုင်ဖို့မျှော်လင့်ချက်နဲ့ရင်ဆိုင်ရတာတွေအကြောင်း Frontier မြန်မာကပြောပြပေးပါအောင်ခင်ဗျာ
အခုရဲ့တို့တန်းသူပေးသေးတယ်ဘာဖြစ်လို့လဲဆိုကျမတို့ကလူဟောင်းတွေကြာရှည်ကျမတို့လူမျိုးအမြဲတမ်းနေတဲ့လူတွေအတွက်နည်းနည်းပါးပါးဦးစားပေးတယ်တို့
သူတို့ဆိုအဲ့လိုနှစ်အများကြီးတွေဆိုလို့ရှင်ဘယ်လောက်ကောင်စိတ်ဆင်းရဲမှုတွေဘယ်လောက်ကြုံတွေ့ရမလဲဆိုတာတကယ်ကိုကျွန်တော်ကိုကျက်စာမိပါတယ
်လွန်ခဲ့တဲ့နှစ်40လောက်ကတည်းကမြန်မာနိုင်ငံတွင်းကပြည်ပခါတွေကြောင့်ထွက်ပြေးတိမ်းရှောင်လာရပြီးတတိယနိုင်ငံကိုတွားရောက်ဖို့ထိုင်းနယ်စပ်မှာနှိရှေလက်များခိုးလုံနေကြတဲ့ဒုက္ခသည်တွေအများပြားရှိပါတယ်။2021အာနာသိမ့်ပြီးနောက်ပိုင်းမှာအနေရီကြောင့်မြို့ပြတွေကနေထွက်ပြေးတိမ်းရှောင်လာသူတွေပိုများလာချိန်မှာသူတို့တွေရဲ့တတိယနိုင်ငံအိမ်မက်တွေကဘယ်လိုရှိနေပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါးတွေလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါရစေ
။ news update ဖြစ်ဖို့ကတော့ရှားပါပေါ့ဗျာ။အားလုံးကအသက်တွေလေဒီမှာစပြီးရောက်ကနေပတ်ဝန်းကျင်အသက်ရာသီဥတုအသက်အစားစားရရအစားစားအသက်အကုန်လုံးကိုကျွန်တော်တို့ကအစားအနေပြန်လုပ်ရမှာလေကိုယ်နိုင်ငံမှာနေခဲ့တယ်မွေးခဲ့တယ်ဒီမှာစီဝါးကြီးတွေလောက်ခဲ့တယ်ဒီမှာလုံးဝအားရရပြောင်းမြန်မှာအခုမဘာမှမရှိဘူးသူများလုပ်တယ်သိရမလားလောက်ရမှာဘလို့လုပ်တယ်လောက်ရမှာမသိဘူ
းအသက်40အရွယ်ကိုကျော်နဲ့သူ့ရဲ့မိသားစုဟာနောက်ဆုံးမှာတော့အမေရိကန်နိုင်ငံကိုပြောင်းရွှေ့ခိုးလုံအခြေချနိုင်ခဲ့ပါပြီ2021ခုနှစ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းသ သူရောသူ့ရဲ့မျိုးသမီးပါအာနာတိန်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်ခဲ့တာတွေကြောင့်စစ်ကောင်စီရဲ့ရှာဖွေဖမ်းဆီးမှုတွေကိုကြုံခဲ့ရပါတယ်။ဒါပေမဲ့လည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲဆောက်မြို့ကိုအသက်14နှစ်အရွယ်တားဖြစ်သူနဲ့အတူမိသားစုလိုက်ထွက်ပြေးတိမ်းရှောင်လာနိုင်ခဲ့ပါတယ်။ဒီလိုအခြေအနေမျိုးကလူတော်တော်များများကြုံတွေ့ရတာဖြစ်ပြီးတော့သူတို့လည်းတခြားသူတွေလိုပဲဒုက္ခသည်ဖြစ်တတိယနိုင်ငံမှာခိုလုံခွင့်ရဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကိုရှောက်ထားခဲ့ပါတယ်။UNHCR ရဲ့စည်ရင်းထဲမှာပါခဲ့ပေမဲ့တခြားယာနဲ့ချီတဲ့သူတွေလိုဟိုတယ်မှာတော့ခိုးလုံနေထိုင်ခွင့်မရခဲ့ပါဘူး။ဒါကြောင့်မဲဆောက်မှာအိမ်ငှားပြီးတူတူသိသိနေထိုင်ရင်းတစ်ဖက်ကလည်းစာဝင့်နေရေးအတွက်ဝင်ငွေကိုစူးစမ်းရှာဖွေခဲ့ရပါတယ်။နှစ်အနည်းငယ်ကြာအိမ်ငှားနေထိုင်ပြီးမှတော့ UNHCR ကစီစဉ်ပေးတဲ့ဟိုတယ်မှာနေထိုင်ခွင့်ရပါတယ်။ဟိုတယ်မှာနေထိုင်စဉ်အတွင်းမှာတော့ကိုကျော်နဲ့မိသားစုဟာပို့ပြီးတော့အနှဲငယ်လုံးကြုံတယ်လို့ခန်းစားရပါမယ်လေတစ်ဖက်မှာတော့အကန့်အသတ်တွေကပို့ပြီးတော့များခဲ့တယ်လို့ဆိုပါတယ
်ပရမတော့တလားလောက်ကတော့ all easy ပဲပေါ့နော်ကြာလာတော့ကြာတော့လည်းမွန်းကျက်လာတယ်တည့်ရလားပြင်မထွက်ဘူးဒီ play ရန်ကြောက်ရတယ်နောက်ပိုင်းတော့ငါတို့စားတော့လာလေအစင်ပြည်ကြီးတော့မဟုတ်လောက်ဘူးပေါ့နော်ဒီလိုပဲပေါ့အများနဲ့ဆိုတော့လေ
တန်း22နှစ်အရွယ်ဒေးမြအနေနဲ့ကတော့အချင်းချခံထားရသလိုခံစားချက်ကိုကောင်းကောင်းကြီးသိရှိနားလည်သူဖြစ်ပါတယ်။သူဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတစ်ခုမှာမွေးဖွားကြည်ပြင်းခဲ့တဲ့သူပါ။သူ့ရဲ့မိဘတွေကပြိပခါတွေကြောင့်ကရင်နီပြည်နယ်ကနေ1996ခုနှစ်မှာစစ်ဘေးရှောင်ဖို့ထွက်ပြေးလာခဲ့ပါတယ်။ဒီလိုဒုက္ခသည်ဖြစ်နေထိုင်ကြည်ပြင်းခဲ့ရတဲ့ဘဝဟာသူမသိတဲ့တခုတည်းသောကဘာကြီးဖြစ်ခဲ့ပါတယ်
။ ਉਪ စခါကမှာကထေချာနေတာကလိုရိုကထေချာလာကလိုဟဲမှာထိုင်အနာပိုင
်စခန်းကနေအပြင်ကိုမထွက်ရအောင်။ခိုးထွက်ရင်လည်းထားရရဖမ်းမှာ။ဗမာစစ်တပ်ကဘယ်အချိန်စစ်လာလို့မလဲ။ထားရအနာပိုင်နေရဘယ်အချိန်မောင်းထုတ်မလဲနဲ့စိတ်ကမလုံဘူး။ဘာလို့လဲဆိုတော့ကျမတို့ဒုက္ခတွေအဖြစ်အယာယီသတ်မှတ်ခံထားရတာဖြစ်တယ်။ကိုယ့်ရဲ့အနာကအိမ်မက်ဆိုတာဘာလဲမသိပဲ။မသိကြတဲ့ဘဝမျိုးပါပဲ
။ထိုင်းနိုင်ငံအနေနဲ့1980ပြည့်လွန်နှစ်တွေကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခါတွေနဲ့နှင်းပတ်နှိပ်စက်မှုတွေကိုရှောင်တိမ်းဖို့ထွက်ပြေးလာခဲ့တဲ့ဒုက္ခသည်တွေကိုနေထိုင်ခွင့်ပြုထားပါတယ်။လက်ရှိမှာတော့နေဆက်ဒေသတစ်လျှောက်ဒုက္ခသည်စခန်း6ခုရှိပါတယ်။ဒါပေမဲ့လည်းခိုးလုံနေထိုင်သူတွေအနေနဲ့စခန်းကနေထွက်ခွာခွင့်မရှိသလိုထိုင်းနိုင်ငံမှာလည်းအလုံးလုံးခွင့်မရှိကြပါဘူး။ခိုးလုံနေထိုင်သူတယောက်ချင်းစီအတွက်စခန်းတွင်းမှာစံကန်းလို့ခေါ်တဲ့ရိတ်ခါထုတ်တဲ့ကက်တွေကိုထုတ်ဝေပေးထားပါတယ်။လူတအူးကိုထိုင်းဘတ်ငွေ290ရကြပါတယ်။ဒါဟာမြန်မာငွေနဲ့ဆိုရင် 35,000 ကျော်လောက်နဲ့သာညီမျှတဲ့တန်ဖိုးဖြစ်ပါတယ်။မော်ဖရီကတော့ကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်ကနေမဲအောင်ဆောင်နားမှာရှိတဲ့အမှတ်1ဒုက္ခသည်စခန်းကိုရောက်ရှိနေတာ10နှစ်ရှိပါပြီ။အဲဒီစခန်းထဲမှာပဲသူ့ရဲ့အမျိုးသားဖြစ်သူနဲ့တွေ့ပြီးအိမ်နောင်ကျကသမီးလေးနှစ်ယောက်မွေးဖွားထားပါတယ်။စခန်းမှာနေစရာရှိပေမဲ့သူတို့ရဲ့ဘဝကနှစ်တွေကြာတဲ့တိုင်အောင်တိုးတက်မှုမရှိနေဘူးလို့ဆိုပါတယ်
။အရာအရာကြီးပဲဆိုဖြစ်တယ်လို့နေဖြစ်တယ်လို့စအဲ့လိုမျိုးအများလိုက်နေလာတော့ကွာစိတ်မပျော်တော့လေအပြေတတ်ပြနိုင်ငံသွားပြီးကိုကောက်တဲ့အလုပ်ရိရှာလုပ်နိုင်မှတာသမီးကွာကောက်ကောက်မှုပြည့်စုံပြေးနိုင်မယ်အဲ့လိုမျိုးတွေးနေကွာစိတ်ဒုက္ခမျိုးမျိုးရောက်နေတာပေါ့
ဒီလိုဒုက္ခတွေရဲ့အခက်အခဲတွေကိုဖြေရှင်းဖို့အတွက် UNHCR မှာရေရှည်ဖြေရှင်းနည်း၃ချက်ရှိပါတယ်ပထမတစ်ချက်ကတော့မိမိဆန္ဒလျောက်နေရပြန်ရေးဖြစ်ပါတယ်ဒါကလည်းအာနာသိမ့်ပြီးကလေးကစိတ်ချလုံခြုံရတဲ့ရွေးချယ်မှုတစ်ခုတော့ဟုတ်မနေပါဘူး။ဒုတိယတစ်ချက်ကတော့လက်တလုံးမှမဖြစ်နိုင်သေးတဲ့လက်ရှိနေထိုင်နေတဲ့နေရာမှာအခြေချနေထိုင်ရေးဖြစ်ပြီးနောက်ဆုံးတစ်ချက်ကတော့တတိယနိုင်ငံမှာအခြေချနေထိုင်ခြင်းဖြစ်ပါတယ်။အဲဒီနောက်ဆုံးတစ်ချက်ကမော်ဖရီလိုလိုသူတွေအတွက်မျှော်လင့်တကြီးစောင့်စားနေတဲ့အရာလည်းဖြစ်ပါတယ်။မော်ဖရီအတွက်နောက်ထပ်ပြဿနာတစ်ခုကတော့UN ကဒုက္ခသည်ဖြစ်တရားဝင်အတိအမှတ်ပြုထုတ်ပေးထားတဲ့ UN ကမရှိနေတာပါ။စခန်းတွင်းမှာမွေးဖွားကြီးပြင်းနေထိုင်လာသူဖြစ်တဲ့သူ့ရဲ့အမျိုးသားမှာတော့ကက်ရှိပါတယ်။ သူ့ရဲ့ကလေးတွေကလည်းစခန်းတွင်းမှာပဲမွေးဖွားခဲ့တဲ့အတွက်သမီးတွေမှာလည်းကပ်ပြားကိုစီရှိပါတယ်။အကယ်၍သူ့ရဲ့အမျိုးသားနဲ့ကလေးတွေသာပြောင်းရွှေ့ခိုလုံဖို့အခွင့်အရေးရခဲ့မယ်ဆိုရင်သူ့မှာယူရန်ကတ်မရှိတာကြောင့်မိသားစုနဲ့အတူလိုက်ပါပြောင်းရွှေ့ခွင့်ရှိမှာမဟုတ်ပါဘူး။2005ခုနှစ်ကနေ2015ခုနှစ်ဆယ်စုနှစ်အတွင်းမှာဒုက္ခသည်စခန်းတွေကနေတဆင့်တခြားနိုင်ငံကိုရွှေ့ပြောင်းခြေချနေထိုင်ခဲ့သူအားလုံးပေါင်းအယောက်3000ကျော်ခန့်ရှိနေပါပြီ။တချို့သောဒုက္ခသည်တွေအနေနဲ့လွန်ခဲ့တဲ့နှစ်တွေအတွင်းမှာမြန်မာနိုင်ငံကိုပြန်သွားတာတွေရှိခဲ့ပေမဲ့ခံမှန်းချေလူယောက်3000ခန့်ဆက်လက်ရှိနေဆဲဖြစ်ပါတယ်။ American ပြည်တော်စုမှာပြန်လည်ခြေချနေထိုင်မှုအစီအစဉ်တစ်ကိုပြီးခဲ့တဲ့2023ခုနှစ်မေလမှာကျင်းပခဲ့ပြီးမှတော့လူများအတွက်မျှော်လင့်ချက်ရောင်ချီတန်းစီခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအစီအစဉ်ဟာမလေးရှား၊အင်ဒိုနီးရှားနဲ့ကမ္ဘောဒီးယားကဒုက္ခသည်တွေအတွက်သာဖြစ်တယ်လို့ကရင်ဒုက္ခသည်များကော်မတီ KRC အတွင်းရေးမှူးစောပွဲစီကပြောပါတယ်
။ထိုင်းနိုင်ငံကမှဆိုရင်ဦးရေက2300လောက်ပဲဟုတ်လားရတော့မယ်ပေါ့နော်2024ခုနှစ်အတွင်းမှာဘာဖြစ်လို့နောက်နေရတယ်လဲဆိုတော့သူတို့မှဘတ်ဂျက်အလုံးလောက်ဒီကိစ္စမှာမရှိဘူးဆိုတဲ့အခါကျတော့နောက်နေတယ်အခု2024မှာဆိုလို့ရှိရင်သွားတယ်လူဦးရေကကျွန်တော်တို့လွန်ခဲ့တဲ့နောက်ဆုံးအပတ်မှာဆိုလို့ရှိရင်ဒီထမင်းမှာဆိုလို့ရှိရင်83ယောက်လောက်ပဲသွားရသေးတယ်ဒီဇင်ဘာလမှာသွားရမယ်လူဦးရေအနေထားကလူ400 500ဟာလား900ကျော်လင်းနည်းနည်းလေးပဲ
ဒီလိုအခြေအနေမျိုးမှာရေရှည်ဆောင်စားနေရတဲ့စခန်းထဲကဒုက္ခသည်တွေကအာဏာပြန်သိမ်းပြီးတဲ့နောက်ပိုင်းမြို့ပြတွေကနေကိုလွန်ခွင့်တောင်းခံသူတချို့ဘလိုပုံစံမျိုးနဲ့မြ мян ဆက်ဆန်းပြောင်းရွှေ့ခြေချခွင့်ရသွားတယ်လဲဆိုတာကိုစဉ်းစားနေမိကြတယ်ဆိုတာအစမ်းတော့မဟုတ်ပါဘူးမော်ဖရီကတော့ဒါကိုမတရားဘူးလို့ခံစားနေရပါတယ
်ပြောရရင်အခွင့်ရေးတို့တန်းတူပေးသေးတယ်ဘာဖြစ်လို့လဲဆိုကျမတို့ကလူဟောင်းတွေပြောရမှာမို့တော့ကြာရှည်ကျမတို့လူမျိုးအများအားနေတဲ့လူတွေအတွက်နည်းနည်းပါပါဦးစားပေးသေးတယ်ပေါ့ဒုက္ခတဲ့ချဲအတူတူတယ်ခွေးရမရခဲ့ဘူးကျမတို့နောက်ကျတဲ့လူကအမြဲတမ်းနောက်မှကျန်ရခဲ့တော့စီပြေဒုက္ခတဲ့သူတို့ကဥစားပေးမယ်ဘာညာအလိုမျိုးစိတ်နဲ့ဟိုအခုရောက်နေတဲ့လူတို့အရေးဆုံးကူညီပေးတော့
မဲဆောက်ကိုထွက်ပြေးတိမ်းချောင်လာခဲ့ပြီးနှစ်နှင်းငယ်ကြာမှပြောင်းရွှေ့ခြေချခွင့်ရခဲ့တဲ့ကိုကျော်ကလည်းတခြားရေရှည်ဒုက္ခတဲ့တွေအတွက်မျှတတဲ့အခြေအနေမျိုးကိုလိုလားတယ်လို့ပြောပါတယ်
ကန်နေတယ်မှာနေတဲ့ UNC ရာစင်နဲ့ကန်နေတယ်မှာနေတဲ့သူတွေအတွက်လည်းရောက်စေချင်တာပေါ့နော်။မြန်မြန်ရောက်စေချင်တယ်။ဒါပေမဲ့အဲကန်နေတယ်မှာလည်းတချို့ဆိုလျှက်စိတ်မီးမရတာမျိုးတို့ရေတွေပါတွေချိုးရတာလည်းအဆင်မပြေအများကြီးပေါ့နော်။ကိုကြားခဲ့တာတော့အဲ့လိုလူမျိုးတွေလည်းဒီနှစ်ရှည်လာများနေပြီးတော့တကယ်ကိုရောက်တဲ့ရောက်ထိုက်တဲ့ဒဲမှာသူတို့တွေကလည်းပါပါတယ်။သူတို့ကလည်းကိုချင်းစားတယ်။သူတို့ဆိုအဲ့လိုနှစ်အများကြီးတွေဆိုလို့ရှင်ဘလောက်ကောင်စိတ်ဆင်းရဲမှုတွေဘလောက်ကြုံတွေ့ရမလဲဆိုတော့တကယ်ကိုကျွန်တော်ကိုချင်းစားမိပါတယ်။
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံလင်းမဲ့တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်။စစ်ဘေးဒုက္ခသည်တွေရဲ့မှုန်ပြပြမျှော်လင့်ချက်ကိုဥတ္တFrontier မြန်မာဖွဲ့ပြပြခဲ့တာပါ။အခုတော့ Democracy လူ့ခွင့်နဲ့ခပြန်ကဘာပါတောင်အာဖရိကရဲ့ Emblem ကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်။တောင်အာဖရိကနိုင်ငံရဲ့လက်နက်ကိုင်တော်လှန်ရေးမှာ Emblem လို့သိကြတဲ့ Mandela စီမံကိန်းဟာအဓိကကျခဲ့ပါတယ်။မြေပေါ်နိုင်ငံကြီးဆောင်ရွက်ရမှာနိုင်ငံရေးပါတီလူတန်းစားအဖွဲ့အစည်းတွေနဲ့ပြည်သူတွေကြားမှာဘလို့စီစဉ်ဆောင်ရွက်ခဲ့ကြပါလဲ။တောင်အာဖရိကမှာပါရဂူဘွဲရခဲ့တဲ့ဒေါက်တာမြို့နိုင်ကိုဥတ္တမောင်သံမေးမြန်းထားပါတယ်ခင်ဗျာ။
တော်အာဖရိကနိုင်ငံကအသားအရောင်ခွဲခြားမှုစန့်ကျင်ရေးကိုလှုပ်ရှားခဲ့တဲ့အခါမှာအရေးကြီးတဲ့အစီအစဉ်တစ်ခုကတော့ Emblem လို့ခေါ်တဲ့ Mandela Plan ပါပဲ။ဒီကနေ့အဲ့ဒီ Mandela စင်ကိုဆွေးနွေးပေးမဲ့သူကတော့ဒေါက်တာမြို့နိုင်ဖြစ်ပါတယ်။ကိုမြို့နိုင်ဟာတောင်အာဖရိကကနေပါတီဝဘွဲ့ကိုရခဲ့တဲ့သူတစ်ယောက်ပါ။ဆိုတော့မင်္ဂလာပါကိုမြို့နိုင်
။ဟုတ်ကဲ့ဆရာဟုတ်ကဲ့မင်္ဂလာပါဆရာ
။ပထမအဦးဆုံးအဲ့ဒီ Mandela အစီအစဉ်ဆိုတာဘာလဲဆိုတာလေးနဲ့စလိုက်ကြအောင်ဗျာ။
သူတို့ခေါ်တော့ M plan ခေါ်တော့ဗျာဆရာ ANC ကတော့ဒါ Mandela plan လို့သူတို့ကတော့သတ်မှတ်တယ်1952မှာစပြီးတော့ဆွဲတယ်ဒါပေမဲ့ Mandela စမဆွဲခင်တည်းကဒါလုပ်ဖို့လူတွေဆိုတဲ့ဟိုခေါင်းဆောင်တွေကတိနေကြပြီအဲ1952ဒ ီဇင်ဘာကျတော့မှ ANC ကနေပြီးတော့မန်ဒဲလာကိုဒါဆွဲပါဆိုသူတာဝန်ပေးလိုက်တာသူကဆဆွဲတာပေါ့ဆရာရယ်3-4လကြာတယ်ပြောပါဟု
တ်တယ်အဆက်တစ်ဆင့်မှာအချိန်နေတရက်မှာလက်နက်ကင်ဒေါ်လာရေးလုံးတင်လားမလုံးတင်လားဆိုတော့ရင်းခုဆွေးလေးကျက်ပေါ့နော်ဆိုတော့လက်နက်ကင်ဒေါ်လာရေးလုံးမယ်ဆိုတော့ဘက်ကို ANC ကတိတ်ညွတ်ခဲ့တယ်အဲ့ဒီလိုများဖြစ်လို့ရှိရင်အစိုးရကပါတီတွေကိုဖျက်သိမ်းလိုက်ပါပဲအဲ့ဒီအခါမှာဘာလုပ်မလဲဆိုတော့အစီအစဉ်တစ်ခုပေါ့နော်ကျွန်တော်ထင်တယ် amplan မှာအခြေခံမှုရှိတယ်အဲ့ဒီအကြောင်းလေးလည်းပြောပြအောင
်ဟုတ်ကဲ့ဆရာရှိတယ်ဆရာသူဒီအခြေခံမှု၄ချက်သူကချထားတယ်ဟိုကခေါ်တာပေါ့အဲ့ဒီ၄ချက်ကိုချပြီးတော့မှဒီ plan ကိုဆွဲထားတာနောက်တစ်ခါဘာလဲဆိုတော့ခုနကပြောသလိုပဲဒီ nation manner လောက်လို့မရောက်ခင်ကဒီ ANC ရဲ့လှုပ်ရှားမှုကမထီရောက်ဘူးဒီ party ဖွဲ့စည်းပုံကလည်းဟိုကတိတ်မကြည့်လိဖို့မခိုင်ခန့်ဘူးအဲ့တော့ nation manner လောက်မဟုတ်ငါတို့တေချာစနစ်ကြလုံးမဖြစ်မယ်ဆိုဒီ mechanism ကိုစပြီးတော့သူတို့အားကောင်းအောင်လုပ်တာအဲနံပါတ်1ပါဆရာနံပါတ်2ကျတော့သူကတနိုင်ငံလုံးမှာရှိတော့ဒီဆုံးဖြတ်ချက်တွေဟာသူတို့ခေါင်းဆောင်မန်လုပ်တဲ့ဆုံးဖြတ်ချက်တွေဟာဟိုအောက်ခြေကိုရောက်အောင်ဘလူနီးနဲ့ရောက်အောင်လုပ်မယ်ဒါမြန်လဲမြန်ရမယ်အန်ရလဲကင်းရမယ်ပေါ့သူတို့နောက်ပြီးတော့အောက်ခြေကလူတွေရဲ့စံနာကိုလည်းအပေါ်ကလူတွေသိရအဲ့အဲ့လိုဒီ channel ပေါ့ဆရာ communication channel ကြီးကိုငါတို့ဘလူကောင်းအောင်လုပ်မယ် networking ကြီးကိုသူတို့လုပ်မယ်အဲ့ဒီကနံပါတ်1ပါဆရာဒီနံပါတ်3ကျတော့သူရဲ့ဒီဖွဲ့စည်းပုံတွေကိုပါတီဖွဲ့စည်းပုံတွေကိုဒီအနှံ့အပြားမှာသူတို့ဖွဲ့မယ်ဆိုပြီးတော့ဘယ်လိုလုပ်လဲဆိုတော့ဒီလူခန္ဓာကိုယ်ကရှိတဲ့ဆဲတွေပုံစံမျိုးဒီဆဲအဖွဲ့လေးတွေကိုဒီလမ်းနေမှာဖွဲ့မယ်ဒီလမ်းဒီဆဲတွေကိုပေါင်းပြီးတော့ဇုံတွေဖွဲ့ပြီးတော့ရက်ကွက်ဖွဲ့အဲ့လိုပြီးတော့ branch အရင်တော့ကသူကဒီ ANC မှာ branch ဆိုတာရှိပြီးသားပဲ branch ဆိုတာဒီတီနယ်တွေပေါ့တီနယ်တို့တိုင်းတို့အဖွဲ့တွေပြီးရင်မြို့နယ်အဖွဲ့တွေရှိတယ်ဒါပေမဲ့ရက်ကွက်ဖွဲ့တွေသူကအားနည်းတယ်ပြောတယ်grassroots နဲ့မထိသူအဲ့ဒီအရောသူကအကောင့်အောင်လုတ်ချင်တယ်အဲ့လိုအဖွဲ့တွေဖွဲ့မယ်နောက်တစ်ခုကကြတော့သူကဘယ်လိုလုတ်ချင်လဲဆိုတော့ဒီပြည်သူတွေဆိုတာဒီ African လူမျိုးတွေအမဲတွေကဒီပါတီနဲ့သွေးစည်းလောင်ပို့ပြီးတော့သွေးစည်းလောင်တယ်သူလုတ်မယ်ဆိုပြီးတော့သူအဲ့ဒီဒီမူလေးချက်နဲ့စပြီးလုတ်တယ်ပေါ့ဆရာရယ်ဒီမူလေးချက်နဲ့စလုတ်တော့ဒီမှာဒါကိုဘယ်လိုလုတ်ကြမလဲဆိုတဲ့ accounting ပေါ်တာတွေလည်းရှိပါတယ်ဆရာ
ကျွန်တော်အများပြတော့မဟုတ်ပါဘူးเนาะအ ਨੇ ချင်းဖတ်ဘူးခဲ့တဲ့အထက်မှာအဲ့ဒီလိုပြင်ဆင်ကြတဲ့အထက်မှာမိမိရဲ့ပါတီဝင်တွေကိုခွဲဖြတ်လိုက်တယ်။ကြံထဲမှာပဲဥပဒေပြင်းမှာယက်တီမဲ့ပါတီကဘလို့ပါတီနဲ့မဟာမိတ်ပြုမယ်ဒါမှမဟုတ်ပါတီတရားထူထောင်မယ်။နော်။ပြီးလို့ရှိရင်လည်းအလုံးသမားသမဂ္ဂတွေ၊လယ်သမားသမဂ္ဂတွေ၊အကြောင်းသားသမဂ္ဂတွေလို့သမဂ္ဂတွေမှာနော်မိမိပါတီဝင်တွေကပါတီနေပေါ်မှာခြံထားခဲ့ဖို့အတွက်သူတို့ခွဲဖြတ်လိုက်တာတွေလောက်ကြတယ်။ဒီလိုကြားမှုပါတယ်။ဆိုတော့အဲ့ဒီလိုလုံးပုံကိုင်ပေါ်အသေးစိတ်လေးတွေလည်းအဲဘုံပြောနိုင်နည်းနည်းလေး
โอเคพี่ๆครับผมจะชิมป่ะโอเคโอเคเสียคุณน่ะပြောတယ်ဒီမူကြီး၄ချက်ပေါ့ဒီဒီအခြေခံမူကြီး၄ချက်ကိုအကောင့်ထဲဖို့ဖို့ဆိုပြီးတော့သူတို့ promote ဆက်လုပ်တာကခုနကပြောတယ်အဖွဲ့လေးတွေကိုတိကျတန်ဖွဲ့သူကအဲ့တော့လမ်းနေမှာစပြီးတော့သူကဆဲအဖွဲ့လေးစဖွဲ့တယ်ဆရာတလမ်းကိုဆဲတခုသူကအိမ်သူတို့စီကလမ်းနေရတော့ကျင်းနေဆရာသူကဆဲအိမ်တော့ပဲရှိတော့ဆဲအိမ်ရှိရင်ဆဲတခုဆဲအိမ်ထပ်ပို့သွားရင်ကြတော့သူကနောက်တော့ဆဲပို့သွားတော့ပါဆရာ။နောက်အဲ့ဒီမှာသူကဆဲစတီဝတ်ဆိုတာရှိတယ်။စတီဝတ်ဆိုတာဦးစီးပေါ့ဆရာ။ဒီလူကြီးဦးဆောင်သူတယောက်ခန့်နေမှာ
။
အဲ့ဒီဆဲစတီဝတ်ဆိုတာအဲ့ဆဲစတီဝတ်ခန့်တဲ့လူကသူကတော့အဓိကပဲ။ဒီ Nelson Mandela ရေးတဲ့ plan ထဲမှာဆိုရင်ဒီလူတွေကတကယ်သူတို့ခေါ်တော့ lynch pin ခေါ်တော့ဆရာ။တကယ်အခရာပဲ။အဲ့ဦးစီးတွေကသူကလူတွေနဲ့တွေ့တယ်ပြီးရင်လူတွေကသူကလစ်လာတယ်။လစ်လာတော့သူ့အဖွဲ့သူ့လမ်းနဲ့ပတ်သက်တာကိုသူကသိအောင်လုပ်အောင်ဒါသူတောင်းတယ်။နောက်တစ်ခုကျတော့သူတို့ကတင်နှံပေးရတယ်စီသူတို့ကအပတ်စဉ်တင်နှံပေးတယ
်ဟုတ်ဘလို့တင်နှံပေးရတယ်လေဗ
ျဟိုနိုင်ငံရေးတင်နှံတွေပေါ့ဆရာဒီအခြေခံပထမတော့အခြေခံတင်နှံဒီနိုင်ငံရေးတင်နှံတွေကိုသူတို့ပါတီဝင်တွေလည်းပေးတယ်လူငယ်တွေလည်းပေးတယ်ဒါအိမ်မှာပဲပေးတာခုနကပြောတော့ဆဲအိမ်လေးနေမှာပေးတာနောက်ပြီးတော့ကျွန်တော်ပြောဖို့ခုနကကြံသွားတာဆဲတွေကိုသူကထပ်ပြီးတော့ပေါင်းပြီးတော့ဟိုဆဲ80ဆိုရင်သူက1 zone ဆိုတော့ zone တစ်ခုတည်းကိုထပ်ဖွဲ့တယ်ဆရာအဲ့ဒီ zone မှာခေါင်းဆောင်တယောက်ထပ်ရှိတယ်အဲ့ဒီစုံပြီးတော့မှအဲ့ဒီစုံလေးကိုချဲ့ပြီးတော့သူတို့ပြောတော့လေးစုံတော့ဆိုရင်အဲ့ဒါ watch တော့ဆိုရ watch ဆိုတာရက်ွက်ပေါ့ရက်ွက်အဖွဲတစ်ဖွဲဖြစ်တယ်အဖွဲပြီးတော့မှနောက်အဲ့အဖွဲတို့ test ချိတ်ပြီးတော့မှ township တွေဖြစ်သွား township မြို့နယ်တွေဖြစ်မြို့နယ်အဖွဲလေးတွေဖြစ်သွားမြို့နယ်ပြီးတော့မှသူကခုနကပြောတဲ့ဟိုတိုင်းတိနယ်တိုင်းအဖွဲအဲ့ဒီအဖွဲကိုသူကချိတ်ဆက်တယ်အဲ့တော့တတိယ season ကအဲ့လိုသွားရဲဆရာခုနကပြောဆိုတော့တင်နှက်ထပ်ပြီးလဲဆရာတင်နှက်ထပ်ပြီးတော့တင်နေမှာဘာတွေတင်နေဆိုတော့တင်နေနေအတူတူပဲဆရာတနိုင်ငံနဲ့တနိုင်ငံပေးတာတွေကဒီပုံစံနဲ့ပဲတဲ့အဲ့ဒီရောက်ဘယ်သူကလာလဲဆိုတော့ခုနကပြောတဲ့ပြည်နယ်တိုင်းကလာတာပေါ့ပြည်နယ်နဲ့တိုင်းဒီ province တွေကလာတယ်ပြောတယ်နန်ဆယ်မန်ဒဲလာတို့ကိုယ်တိုင်တော်တော်တင်ပေးတယ်အ အညနေမှတင်တာညနေပိုင်းမှာလှုပ်ဝက်ပဲတင်တယ်အိမ်ဒီမှာလောကကြီးကြောင့်ကဘာကြီးကြောင့်ဒီတမိုင်းတောင်းတွေပေါ့ဆရာစနစ်တွေသူတို့တင်ပေးတယ်ပြီးတော့အာဖရိကန်လူမျိုးတွေကိုဒီလူကြီးတွေကဘယ်လိုအုပ်ချုပ်နေလဲဆိုတာသူတင်ပေးတယ်ပြီးတော့ငါတို့ဘာလို့တွန်းလှန်ဖို့လိုလဲငါတို့ရဲ့အခွင့်အရေးတွေရအောင်ဘယ်လိုတိုက်ရမလဲဒါတွေကိုသူတို့တင်ပေးတယ်ဆရာ
စောစောကွန်မြူနိုင်ပြောတဲ့အချက်ဆိုလို့ရှိရင်เนาะကျွန်တော်တို့
ဟုတ်ကဲ့
ဒီ cell ကောင်းဆောင်နေရာတယောက်နဲ့တယောက်တိကျမှလည်းတိမယ်တယောက်ခွန်းနဲ့တယောက်ခွန်းတိကျမှတိမယ်မိမိ cell ထဲမှာဘာလို့ပါတယ်ဆိုတာလည်းအချင်းတိကျမှတိမယ်များသောအားဖြင့်တော့အများလိုက်သွားတာတဲ့ down light ဆက်ဆံရင်းနဲ့သွားတဲ့အတွက်ကြောင့်အကြဆုံးကြီးလဲပိုပြီး net တက်တယ်လို့ကျွန်တော်တို့ဖဖူးပါတယ
်ဟုတ်ကဲ့ဆရာ
ဒီ employee ရဲ့အားနဲ့ချက်အားကောင်းချက်ပေါ့
ဟုတ်ကဲ့
ဒါလေးလည်းကိုမျိုးနိုင်တယ်ပြော
အဲ့တော့ဒီ implant ဆွဲတော့ဆရာဒီ implant ရဲ့အဓိကဥတီချက်ကငါတို့ဒီ ANC ကိုဒီမတရားသိမ်းကျင်ညာလိုက်ရင်ငါတို့မရောက်ရောက်သွားမယ်ဒါပေမဲ့အဲ့ဒီတော့မရောက်သေးဘူးဆရာ50နှစ်တုန်းကသူကတရားဝင်လှုပ်ရှားလို့ရတယ်အဲ့ဒီတော့အဲ့ဒီတော့လူတွေကစိတ်မဝင်စားဘူးသူတို့ပြောတာအဓိကအားနဲ့ချက်ကတော့လူတွေကဒါမလိုဘူးလို့သူတို့ကထင်တယ်အချို့လူငယ်တွေကနောက်တစ်ခုကျတော့အချို့ပါတီဝင်တွေကမကြိုက်ကြဘူးပြောတယ်ဆရာဘာဖြစ်လို့လဲဆိုတော့ဒါပါတီချုပ်ကန့်မှုကိုအားကောင်းသွားစေတယ်ဆိုဒီဒီနေတွေပါရဟာသူရဲ့ချုပ်ကန်မှုပါတီကတိမ့်ပိုက်တဲ့ပုံစံမျိုးဖြစ်နေတော့တိတ်အားမပေးကြဘူးပြောတယ်နောက်တစ်ခုကကြတော့အဲ့တော့9နှစ်ကြာသွားတယ်ပြောတယ်ဆရာ9နှစ်ကြာကြာမှာ1960မှာတကယ်သူတို့ကဟိုက
တရားမ
ဝင်လိုက်တယ်ပေါ့ဆရာတရားမဝင်ကြီးညာလိုက်တယ်အဲ့ချိန်ကျတော့တကယ်အုံးဝင်တော့တယ်ပြောနောက်ပြီးတော့သူတို့လုံနေတဲ့ဒီပညာဒီဒီတဲ့ဟာအခုချိန်ရှိနေတော့မဆရာဒီအပတ်စဉ်ဒီနိုင်ငံရေးတင်တဲ့နေရာအခုချိန်ထိကိုသူလုံနေတော့လှုပ်ဝက်ပြီးလှုပ်လာတာတွေကပညာရှင်တွေထွက်လာတယ်ဆရာဖြည်းဖြည်းနဲ့နောက်ပြီးတော့ပြည်သူနဲ့ပါတီကပုံပြီးစီးလုံးလာတယ်တဲ့သူတို့ပြောတာပြည်သူကလည်းသိလာတယ်သူတို့ကွန်မစ်မန့်ရှိလာတယ်သူတို့စီတယ်နောက်သူတို့ပြဿနာပါလဲဆိုတော့ငွေစရာသူတို့ကငွေလုံးလောက်မရှိဘူးကွာအဲ့ဒီပြဿနာရှိတယ်တဲ့နောက်ပိုင်းကျတော့တိတ်မကြဘူးပြောတယ်တစ်နှစ်လောက်အတွင်းမှာသူတို့ကကာရီကူလန်ရှိလာတယ်အဲ့လိုတင်နေနေပြီဒီတင်ယွန်းညွန်းနဲ့ညစ်လာတယ်တဲ့အဲ့ဒီဟာသူတို့ကဘယ်တိလောက်လဲဆိုတော့ဆရာနိုင်ငံခြားကြောက်သွားကြတယ်ထောက်ကွာ59မှာသူတို့ထိကတချို့ဒီအိုလီဗာတန်ဘိုခေါင်းဆောင်တဲ့အဖွဲ့ကိုမင်းတို့တော့အပြစ်ထွက်တော့ဒီတိမနေအဖက်ခံရင်အကုန်ဖက်ခံရင်မင်းတို့ကြိုထွက်ဆိုပြီးတော့သူတို့ထွက်ခိုင်းတော့မှာထွက်သွားတော့လူတချို့ပါသွားတယ်ဆရာအဲ့တော့ပထမဆုံးသမ္မတဒုတိယသမ္မတပေါ့အန်ဘက်ကြီးဆိုတာအဲ့ဒီအဖွဲ့တည်းကသမ္မတပါအဲ့တော့သွားတော့ပုံမှန်လည်းသူတို့ဆက်ပြီးတော့ပဲဒီအစင်လောက်ထပ်ထိမ့်သိမ့်နေပြောတယ်ဆရာနိုင်ငံခြားမှာလीပင်ခန့်ကြီးဆက်လုပ်တယ်တဲ့နောက်ပြီးသူတို့ကျွန်းကြသွားတယ်နန်ဆယ်မန်ဒဲလာလို့ကျွန်းကြသွားတော့ကျွန်းမှလည်းဆက်လုပ်တယ်ဆရာနောက်တစ်ခုကျွန်တော်ထောက်ပြချင်တော့ဆရာကျွန်တော်တို့ကမန်ဒဲလာလို့ဒါလူတွေကအသိများတာဒါပေမဲ့မန်ဒဲလာဘေးမှာဝိုင်းရံနေတဲ့တကယ်တော်တဲ့လူတွေလည်းအများကြီးပဲဆရာခုနပြောတဲ့ဒီ water sisulu ဆိုတာ sisulu ဆိုရင်မန်ဒဲလာကိုသူက guide လုပ်ပေးခဲ့တာပေါ့ main ဟိုကသွားတက်ဥပဒေပညာသွားတက်ဆိုတော့မန်ဒဲလာကျွန်တော်ကြောင်းမှာပဲဒီဥပဒေပညာသာတက်တာလော
ဟုတ်ပါတယ
်ကျွန်တော်အိုလီဗာတန်ဘိုကြီးကနဆယ်မန်ဒဲလာအဖက်ခံရတော့ okay အိုလီဗာတန်ဘိုကအများကြီး run လာတာဆရာ international ကို okay international campaign တွေကအိုလီဗာတန်ဘိုလုပ်သွားတာဆရာ
ဟုတ်ပါတယ
်ဒီလူကြီးအရန်တော်တော့အဲ့ဒီလိုဘတ်ဆုံးမော့ဆရာခုနပြောတင်တန်းတွေကနေစသွားပြီးတော့လူတော်တွေမွေးထုတ်တာ
ဟုတ်ပါတယ်အခုပြောင်းကိုဖတ်တဲ့အခါမှာဆိုလို့ရှိရင် cabinet party အတွင်းမူ joe stro ဘိုးတို့ပါတော့ဆိုတာလေတမန်တော်ကိုခံတတ်ပြီးတော့တမန်တန်ကိုဥဆောင်နိုင်တဲ့နော်ဒါခေါင်းဆောင်တွေပေါ့နော်ဒါတွေခေါင်းဆောင်တွေ
နော် joe stro ဘိုးဆိုရင် तू ရဲ့ lord တန်ရင်းနဲ့ကျွန်တော်ကြောင်းမှာပဲတွေ့တာဆရာဒီ University of Witwatersဆိုတော့သူတို့တက်ကြတာဂျိုးစလိုဘော
ဟုတ်ပ
ါအလွန်ချစ်ကြတယ်ဆရာသူတကယ်ချင်းလေဘယ်လောက်ထိချစ်လဲဆိုတော့စိတ်ဝင်စားကြကောင်းတာဒီအိုလီဗာတန်ဘိုကဟိုမှာသူတောက်ကြစားကြတယ်သူရှိတယ်ဆရာသူညနေပိုင်းလေတောက်ရင်ခုံတခုံတက်ချန်ထားပြီးတော့ဒါအန်ကယ်နက်ဆင်အတွက်ဆိုတော့ငင်းနေနက်ဆင်မယ်လဲလောက်ပါလို့တယ်တဲ့ဥညွတ်တယ်ဟု
တ်ပါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ဒေါက်တာမြို့နိုင်ဖြစ်ပါတယ်ဟုတ်ကဲ့နှစ်သက်မှာငင်းညမ်းတဲ့လူဖွဲ့စည်းဖြစ်တဲ့ကုပြောင်းနိုင်ပါစေလို့ဆုတောင်းရင်းဒီစီစဉ်ကိုဒီမှာပဲဒီကုန်းချုပ်ပြရစေကျွန်တော်တမောင်ပန်းပ
ါတောင်အာဖရိကရဲ့ emblem ကိုဦးတမောင်တန်းမင်းမြန်ပြပြခဲ့တာပါမချရခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားဥတုရာသီနဲ့သတင်းတွေကတူတက်ဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American အတန်ရဲ့စနေညအစီအစဉ်လေးကိုည10:00နာရီတိဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီဘောဥဒိယာတိနဲ့တရင်တွေတဲကတူတက်မလာခင်အခုအာရှနိုင်ငံရဲ့ပထမပါအင်ဒိုနီးရှားမလေးရှားနဲ့အရှေ့တောင်အရှေ့စီဘွားရေးကိုပြောထားပါတယ်အင်ဒိုနီးရှားဟာပထမဆုံးအရှေ့တောင်အရှေ့နိုင်ငံတွေနဲ့ BRICS BRICS စီဘွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်ဖြစ်သွားပါပြီမလေးရှားကတော့အခု2025ခုနှစ်မှာလျှက်ကူးပစ္စည်းထုတ်လုပ်ရေးပါဝင်စီးပွားရေးအရှိန်မြင့်မှုပြင်နေပါတယ်ဒီနှစ်2025ထဲမှာပဲအရှိတောင်အရှာတစ်ခုလုံးရဲ့စီးပွားဖွံ့ဖြိုးတိုးတက်မှုနှုန်းဟာ 4.9 ရှိမယ်လို့ ADB အရှာဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်ကုစုံမှုကျော်ပြပြပေးပါအောင်ခင်ဗျာ
အင်ဒိုနီးရှားဟာဒီ2025ခုနှစ်စံပိုင်းမှာပဲ BRICS BRICS စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ယင်းနည်းမြုံနံမှုအဖွဲ့မှာတင်းပြေအဖွဲ့ဝင်ဖြစ်တော်ပါတယ်။ဒါဟာ BRICS အတွင်းပထမအဆုံးအဖွဲ့ဝင်ဖြစ်လာတဲ့အရှေ့တောင်အာရှနိုင်ငံဖြစ်ပါတယ်။ BRICS ဟာ2000ခုနှစ်မှာစတင်ခဲ့တဲ့စီးပွားရေးနိုင်ငံစုဖြစ်ပါတယ်။ဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကနိုင်ငံငါးနိုင်ငံစတင်ခဲ့တဲ့အတွေ့အတူကောက် BRICS Bridge လို့ခေါ်တာပါအခုနောက်အင်ဒိုနီးရှားအပါအဝင်10နိုင်ငံရှိသွားပြီဖြစ်ပါတယ် Egypt, Ethiopia, Iran နဲ့ UAE နိုင်ငံတွေလည်း2024ခုနှစ်အတွင်းအဖွဲ့ဝင်ဖြစ်လာခဲ့ပါတယ် BRICS နိုင်ငံစုရဲ့ထုတ်လုပ်မှုတန်ဖိုး GDP ဟာဒီ January လအထိကမ္ဘာ GDP ရဲ့35ရာခိုင်နှုန်းရှိပြီးဒေါ်လာ65 trillion ရှိပါတယ်ဒီအစုအဖွဲ့ကို G7 ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေနဲ့အပြိုင်လို့မြင်ကြပါတယ်။2025ခုနှစ်အတွက်အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ဘရာဇီးနိုင်ငံကအင်ဒိုနီးရှားနိုင်ငံအဖွဲ့ဝင်ဖြစ်လာတာကိုပြီးခဲ့တဲ့ January 6ရက်နေ့တနင်္လာနေ့တုန်းကကြေညာခဲ့ပါတယ်။တရုတ်နိုင်ငံကလည်းကြိုဆိုခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကောင်ချခွန်ကအခုလိုပြောပါတယ်
။中方热烈欢迎新成员加入金砖大家庭。
အင်ဒိုနီးရှားကအဖွဲ့ဝင်ဖြစ်လာတာကိုကြိုဆိုပါတယ်။ BRIC ဟာအတူတကပူးပေါင်းပါဝင်တဲ့ဈေးကွက်ပေါ်ထွန်းလာရေးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာညီညာရေးကိုထိန်းသိမ်းပြီးအတူတကဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာဥဆောင်မှုတိုးတက်ရေးအတွက်ဖြစ်ပါတယ
်။အင်ဒိုနီးရှားအခုလိုတရုတ်နဲ့ရုရှားဥဆောင်တဲ့ BRICS စီးပွားရေးအဖွဲ့ဝင်ဖြစ်လာတဲ့အပေါ်အကဲခတ်တွေကတော့အင်ဒိုနီးရှားဟာအမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေနဲ့ပူးပေါင်းတယ်လို့တရုတ်နဲ့ရုရှားဥဆောင်တဲ့မဟာမိတ်အဖွဲ့တွေနဲ့လည်းမကင်းကွာပဲအင်ဒိုနီးရှားရဲ့အကျိုးစီးပွားကိုသာအဓိကထားလှုပ်ဆောင်နေတယ်လို့သုံးသပ်ကြပါတယ်။ပုံမှန်အားဖြင့်အင်ဒိုနီးရှားဟာအမေရိကန်ပြည်ထောင်စုနဲ့နှစ်ပေါင်းများစွာနီးကပ်ခဲ့တဲ့မဟာမိတ်တွေဖြစ်ပါတယ်။ယခင်အာဏာရှင်ဟောင်းဆူဟာတိုလက်ထက်ကနေနောက်ပိုင်းဒီမိုကရေစီနိုင်ငံဖြစ်လာတဲ့အချိန်အထိမဟာမိတ်တွေဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာအင်ဒိုနီးရှားနဲ့အမေရိကန်ပြည်ထောင်စုတို့ဟာဗက်ပေါင်းစုံမဟာဗျူဟာမြောက်မဟာမိတ်အဖြစ်တန်တမန်အဆင့်အတန်းတိုးမြင့်ခဲ့ပါတယ်။အင်ဒိုနီးရှားဟာအရှေ့တောင်အာရှအတွင်းစီးပွားရေးအင်အားအကြီးဆုံးဖြစ်လာနေပြီးထုတ်လုပ်မှုတန်ဖိုး GDP ဟာ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့စည်းရင်းအရ2024ခုနှစ်မှာ 1.4 trillion ကျော်ရှိပါတယ်။အင်ဒိုနီးရှားဟာအမေရိကန်နဲ့ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေပါဝင်တဲ့ G20 အဖွဲ့ဝင်လည်းဖြစ်ပါတယ်။အင်ဒိုနီးရှားဟာနောက်ပြန်ဆုတ်မသွားဘူးဆိုရင်မကြာမီကာလအတွင်းကမ္ဘာတန်းဝင်စီးပွားရေးအင်အားကြီးနိုင်ငံဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။မလေးရှားအနေနဲ့ဒီ2025ခုနှစ်အတွင်းစွန့်အင်နဲ့ဂျာကန်လျှက်ကူးပစ္စည်းတွေထုတ်လုပ်တဲ့အဓိကနိုင်ငံဖြစ်အောင်ဦးတည်လှုပ်ဆောင်ပွားမယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပါလလန်ဂူမှာပြုလုပ်တဲ့စီးပွားရေးညီလာခံမှာဇန်နဝါရီလ9ရက်နေ့ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့2024ခုနှစ်အတွင်းစီးပွားရေးတိုးတက်ခဲ့ပြီး AI ဉာဏ်ရည်တုအပါအဝင်ဤပညာကဏ္ဍမှာယင်းနည်းမြုံနှံမှုအများအပြားဝင်ရောက်ခဲ့တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။2025ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကိုဂျပန်ဝန်ကြီးချုပ်ရှီဂဲရိုအီရှိဘာရောက်ရှိသွားပြီးဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ဇန်နဝါရီလ10ရက်နေ့တောက်ကြနေတုန်းကတီးခြားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံလုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ်
။ We also discussed the need to maintain peace and the support code of conduct. နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်တောင်တရုတ်ပင်လယ်ပြင်အရေးမြန်မာနိုင်ငံရေးတွေပါဝင်တဲ့ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ
်။ဂျပန်ဝန်ကြီးချုပ်ရှီဂေရုအီရှိဘာကလည်းအခုလိုပြောဆိုပါတယ
်။ဇန်ဝင်ရတဲ့ရှုခက်ကစမီတိုရဲမစ်မာတနီဆက်စစနာချီ
စီးပွားရေးကဏ္ဍကိုကြည့်မယ်ဆိုရင်လည်းပူးပေါင်းဆောင်ရွက်မှုတွေတိုးတက်နေပါတယ်။မလေးရှားနဲ့ဂျပန်အကြားကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုခိုင်မာရေးပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူခဲ့ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကလည်းပြောဆိုခဲ့ပါတယ်။အခုလိုချိန်မှာပဲဒီ2025ခုနှစ်အတွင်းအာဆီယံအရှေ့တောင်အာရှရဲ့စီးပွားရေးတိုးတက်မှုဟာ 4.8 ရာခိုင်နှုန်းရှိနိုင်ပြီးပြီးခဲ့တဲ့2024ခုနှစ်ကထက်ပိုမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်။အာဆီယံတစ်ခုလုံးရဲ့ထုတ်လုပ်မှုတန်ဖိုးဟာ 3.8 ထရီလီယံလောက်ရှိပါတယ်။အာဆီယံမှာ2025ခုနှစ်အတွင်းစီးပွားရေးတိုးတက်မှုအမြန်ဆုံးနိုင်ငံတွေကတော့ဖိလစ်ပိုင်၊ဗီယက်နမ်နဲ့ကမ္ဘောဒီးယားတို့ဖြစ်ပြီးအင်ဒိုနီးရှား၊မလေးရှား၊ထိုင်း၊ဖိလစ်ပိုင်နိုင်ငံတွေဟာ2019ခုနှစ်ကိုဗစ်မဖြစ်ခင်ကတိုးတက်မှုနှုန်းကိုပြန်ရောက်မယ်လို့ ADB ကပြောဆိုထားပါတယ်။လာအိုနဲ့တီမောတို့ကတော့အောက်ဖက်မှာဆက်ရှိနေပြီးပဋိပက္ခတွေနဲ့ပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံကတော့စီးပွားရေးဖွံ့ဖြိုးမှုနှုန်း100နှုန်းလောက်ပဲရှိမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့အတွက်အာဆီယံအတွင်းအောက်ဆုံးမှာရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
အင်ဒိုနီးရှားမလေးရှားနဲ့အရှေ့တောင်အရှေ့စီးပွားရေးကိုကုစားမှုကြောင့်ပြပြခဲ့တာပါအခုတော့လယ်ယာစီးပွားပါရခိုင်ဘက်ဓာတ်မြေဩဇာအခက်အပါဝင်ကိုပြောထားပါတယ်ရခိုင်ပြည်နယ်မှာနိုင်ငံခြားကတင်သွင်းတဲ့ဓာတ်မြေဩဇာဈေးအဆမတန်မြင့်တက်နေလို့သဘာဝဓာတ်မြေဩဇာဖော်ဆက်အသုံးပြုနေရပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလယ်ယာထွက်ကုန်ဈေးနှုန်းတက်ကြဘယ်လိုရှိပါလဲ Farmer Times Media အဖွဲ့ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ။ဒေယာစီဝတ်သတင်းများစီစဉ်ကနေကြိုဆိုပါရစေ။ဒေယာစိတ်ပြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်ဒေယာစီဝတ်သတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိတ်ပြူရေးနဲ့စီဝါရေးကဏ္ဍကထိုက်တန်းရောက်နေတဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်မှာမျိုးစာစစ်အဆမတန်မြင့်တက်နေလို့တဘာဝမျိုးစာကိုဖော်ဆက်အသုံးပြုနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။လက်တလုံးမှာရခိုင်ပြည်နယ်ကစိုက်ပျိုးတောင်သူတွေကိုကြောက်တော်မြို့နယ်ရှိ RAG အဟာရဆောင်တဘာဝမျိုးစာဆက်ရုံကဈေးနှုန်းတက်တာတဲ့တဘာဝမျိုးစာတွေကိုစမ်းသပ်ထုတ်လုပ်နေတယ်လို့မြောက်ဦးမြို့နယ်မှာလည်း SAB ကွန်ပေါင်းဓာတ်မြေဩဇာကိုစမ်းသပ်ထုတ်လုပ်ပြီးဒေသခံတောင်သူတွေကိုရောင်းချပေးနေတာတွေရှိတယ်လို့ကြောက်တော်ဒေသခံတောင်သူတို့ကပြောပါတယ်။ပြည်ပကနေတင်သွင်းရတဲ့ဓာတ်မြေဩဇာကတိုက်ကိုအနိုင်ဆုံးစေး3သိန်းကျလောက်ပေါက်စေးရှိနေပြီးရခိုင်ပြည်နယ်ရဲ့တဘာဝမျိုးစာကတော့တိုက်ကိုငွေကျပ်သသိန်းဝန်းကျင်နဲ့ရောင်းချပေးနေတာဖြစ်တဲ့အတွက်ကျပ်နှစ်သိန်းလောက်စိုက်ပျိုးစရိတ်တက်တာတယ်လို့လည်းဆိုကြပါဗျ။တဘာဝဓာတ်မြေဩဇာကိုတော့နွားချေဖွဲပြာဆန်မှုန့်စားတဲ့တဘာဝပစ္စည်းတွေနဲ့ပြုလုပ်ထားတာဖြစ်ပြီးဈေးနှုန်းတင်းတင်းပြီးစိုက်ခင်းတွေအတွင်းသုံးဆွဲရမှာလဲအကျိုးဖြစ်ထုံးမှုရှိတဲ့အတွက်တန်ကြိမ်အများပြားထုတ်လုပ်လို့ပေမဲ့စက်သုံးစီစစ်မြင့်တက်မှုနဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်အခက်အခဲတွေရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့တဲ့2023နိုဝင်ဘာလကစပြီးစစ်ကောင်စီကရခိုင်ပြည်နယ်အတွင်းကုန်းချောင်းရေချောင်းတွာလာခွင့်ကန့်တလိုက်တဲ့အပြင်ကုန်ပစ္စည်းတည်ယူခွင့်ကိုလည်းအကန့်အသတ်နဲ့သာခွင့်ပြုထားတာဖြစ်တဲ့အတွက်စိုက်ပျိုးရေးသွင်းအားသူဓာတ်မြေဩဇာဈေးတွေအစမတန်မြင့်တက်ပြီးတောင်သူတွေဒုက္ခရောက်နေကြရတာဖြစ်ပါတယ
်။ညီမအထွေရုပ်ပြီးလက်ကျင်နေလာပြီမယ်ပြင်ပတင်ပူမှုမရှိလို့ဈေးတည်ငိမ်နေပါတယ်။ပြီးခဲ့တဲ့မိုးရာဒီကာလာတွင်ကရာဒီယိုထုပေါက်ပြဲမှုနဲ့ရေကြီးရေရှည်မှုတွေကြောင့်မြေပဲအဓိကစိုက်ယူထွေရှိတဲ့မကွေးတိုင်းပါဝင်မန္တလေးစကိုင်းနဲ့ပဲခူးတိုင်းဒေသတို့မှာပါမြေပဲအထွေထွေတိတိတတရောကြခဲ့တဲ့အတွက်ဈေးကွက်တွင်မြေပဲလက်ကျင်နေပါနေရပဲဖြစ်ပါတယ်။မူးမြေပဲစိုက်ကရောကြခဲ့သလိုမြေပဲအထွေထွေကလည်းရောကြနေပြီမယ်ပြင်ပတင်ပူမှုမရှိတာကြောင့်မြေပဲအဓိကစိုက်ယူထွေရှိတဲ့မကွေးတိုင်းဒေသမှာတော့မြေပဲတပိတာကို900ကျလောက်တာပေါက်စီရှိပြီးတလဆိုင်ကျွေးစနီနဲ့ရောင်းချမှာဒါအယောင်းဝယ်ဖြစ်တယ်လို့မကွေးမြို့ဒေတာခံပဲကုံတဲ့တူကပြောပါရယ်မန္တလေးဈေးကွက်မှာတော့မူးမြေပဲအဟောင်းတွေရောမြေပဲအတိတ်တွေပါဝင်ရောက်မှုရှိနေပြီးစီးဆက်ပိုင်တွေနဲ့လုပ်ငန်းတွေကပုံမှန်ဝင်ယူမှုရှိနေတယ်လို့လည်းမန္တလေးကုန်စည်တိုက်ကကုံတဲ့တူကပြောပါရယ် ညီပင်လက်တင်နေလာပြီမဲ့ပြင်ပတင်ပူမှုမရှိတာကြောင့်မကွေကုံစီတိုင်းမှာတော့ညီပင်နီလုံးဆန်ကတပိတာကို8350ကနေ8500ကျပ်ညီပင်ဖြူလုံးဆန်ကတပိတာကို8900ကနေ9000ကျပ်နဲ့ညီပင်စီဆန်ကတော့တပိတာကို9500ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်မန္တလေးကုန်စည်တိုင်းမှာတော့ညီပဲ S1 လုံဆန်ကတပိတာကို8900ကနေ9000ကျပ် S1 စီဆန်ကတပိတာကို8500ကနေ8900ကျပ်နဲ့အနီလုံဆန်ကတော့တပိတာကို8500ကနေ8600ကျပ်အတီးတီးပေါက်ဈေးရှိနေပါတယ
်ဆောင်းသီးနှံဖြင့်နေကြာစိုက်ဖို့စစ်ကောင်စီကညွှန်ကြားထားပေမဲ့စိုက်စရိတ်ကြီးလို့စိုက်ပျိုးလို့သူနေပါနေတယ်လို့တောင်သူတွေကပြောဆိုလာပါတယ်အေရီတိုင်းနဲ့ပဲခူးတိုင်းဒေသကြီးမှာစောင်းသီးတန်ဖြစ်နေကြစိုက်ပျိုးကြဖို့ညွှန်ကြားထားပေမဲ့စိုက်ပျိုးတောင်သူမရှိလို့ဖိအားပေးတိုက်တွန်းမှုတွေရှိနေတယ်လို့ဒေသခံတောင်သူတွေကပြောပါရယ်စိုက်ပျိုးရေးဦးစီးဌာနကတာဝန်ရှိသူတွေနဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးမှုတွေကပြည်တွင်းစားသုံးစီလိုအပ်ချက်ဖြစ်တင်းမှုပြည်ပကစောင်းစီတင်သွင်းမှုရော့ကြပြီးစီထွက်သီးနှံဖူလုံရေးအတွက်လို့ဆိုပြီးတောင်သူတွေကိုနေကြစိုက်ဖို့တွန်းအားပေးနေပေမဲ့စိုက်ပျိုးဖို့အတွက်မျိုးစစ်အပါအဝင်တစုံတရာအကူအညီထောက်ပံ့ပေးမှုမရှိဘူးလို့ဆိုကြပါရယ်ပြီးခဲ့တဲ့2022 2023စောင်းသီးနှံစိုက်ပျိုးချိန်တွေကတောင်သူတအူးကိုနေကြတရေကတော့မဖြစ်မနေစိုက်ပျိုးရမယ်လို့ဖိအားပေးတာမျိုးရှိခဲ့ပေမဲ့အခုနှစ်မှာတော့အကြံပြုတိုက်တွန်းတဲ့သဘောမျိုးပြောဆိုလာတာတွေ့ရတယ်လို့တောင်သူတွေကပြောပါတယ
်စိုက်ပျိုးဘက်ကစိုက်ခိုင်းတဲ့ဥစ္စာပြီးခဲ့တဲ့နှစ်နှစ်ကလည်းဒီကျွန်တော်တို့စိုက်ခဲ့ပြီးပါတယ်ဒါပေမဲ့အဲ့နှစ်နှစ်သက်တိုင်းကဒီအကျုံးတွေကြီးပဲပေါ်နေတာဗျာဒါပေမဲ့အခုဒါပေမဲ့ဒီနှစ်မှာလည်းသူတို့ကဒီစိုက်ဖို့တော့ပြောတယ်အဲ့ပြောပေမဲ့လည်းဒီအခုချိန်မှာတော့ဒီနည်းနည်းနောက်ကျသွားတယ်နောက်ကျသွားတော့ဗျာဒီကျွန်တော်တို့တိုက်ပြိုးတဲ့အချိန်နောက်ကျသွားတော့ဆွမ်းနှုံးလည်းရော့တာပေါ့နော်အဲနောက်ပြီးတော့လည်းရှင်းနှစ်နှစ်မှလည်းအရှုံးပေါ်တာတွေကလည်းရှိရဲ့ခါမျိုးမှကျတော့ဒီနှစ်မှနောက်ပြီးတော့သွေးအားစုတွေကလည်းပုံစင်းနှုံးတွေအဆမတမြင့်တက်လာတယ်ဗျာနောက်ပြီးတော့ဒီကျွန်တော်တို့ဒီသွားရေးလာရေးကိစ္စဒီကုန်စည်သေးယူသေးဒီမှာလည်းတွန့်လင်းပြောရရင်တော့ဒီအကုန်လုံးကအတက်ပတ်တွေမှလည်းရှိရဲ့ခါမျိုးမှကျတော့ဒီကျွန်တော်တို့တောင်းတူတွေကကျတော့ဒီနှစ်ကိုစိုက်ဖို့ကကြတော့နည်းနည်းစဉ်းစားနေရတဲ့အခြေအနေရှိတယ်။ဒါပေမဲ့သူတို့ဘက်ကပြောတာကကြတော့ဒီဟိုအတင်းကျပ်စိုက်ခိုင်းတာမဟုတ်တဲ့အခါမျိုးမှာကြတော့ဒီကျွန်တော်တို့ဘက်ကတော့နည်းနည်းအသက်ရှင်ချောင်တာပေါ့နော်
။စောင်းသီးနှံစတင်စိုက်ပျိုးကြတဲ့2024ခုနှစ်နိုဝင်ဘာလဆန်းကလေးကစိုက်ပျိုးရေးဦးစီးဌာနဘက်ကတောင်သူတွေကိုနေကြစိုက်ပျိုးဖို့ထပ်မံညွှန်ကြားခဲ့ပေမဲ့တောင်သူတွေကစိုက်စရိတ်ကြီးလို့မစိုက်ပျိုးကြတာလို့ဆိုကြပါတယ်။ပြီးခဲ့တဲ့နှစ်ကနိုစီဘူး6လုံးစာပါနေကြမျိုးစစ်တိတ်ကို35,000 ကျပ်လောက်ပေါက်ဈေးရှိပြီးအခုနှစ်မှာတော့တအိတ်ကို48,000ကျပ်လောက်ပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ဒါကြောင့်ပြီးခဲ့တဲ့နှစ်ကနေကြတရေကကိုစိုက်ပျိုးစရိတ်ကျပ်4,000ကျပ်လောက်ကုန်ကြခဲ့ပြီးအခုနှစ်မှာတော့တရေကကို6,000လောက်ထိကုန်ကြနိုင်တယ်လို့တောင်သူတွေကပြောပါတယ်
။ AR တန်းကစက်ကူးကြီးရလေယာဉ်ရှင်သေးမြေလေ။အဲ့လိုမျိုးပေါ်နေကြစိုက်တိုင်းတော့တချို့ဆုံးခံပြီးတော့ကြောက်ွက်လောက်ပြန်နေကြရတာဟိုတော့ဒုက္ခပေးတာပဲ။ပဲတို့နှမ်းတို့ကြောင်းတို့ဆိုတော်သေးတာပေါ့ဈေးကွက်ဝယ်လိုချင်လည်းမတူလေနောက်ပြီးကိုစိုက်တဲ့ကုညာစိတ်နဲ့ထွက်တဲ့အထွန်းတော့နေချတေကကိုဇယ်နေရထွန်းမှာမြက်မှာဆိုတော့ကျွန်တော်အရင်နှစ်တွေကစိုက်တဲ့တေကမှာ9တင်းလုံးလုံးထွက်တာအဲ့လောက်လုံးလုံးထွက်တာပေါ့နော်အဲ့မှာဘယ်လောက်ရှုံးလဲတော့တွက်ကြည့်တော့
စစ်ကောင်စီရဲ့လမ်းညွှန်ချက်အရစိုက်ပျိုးရေးဦးစီးဌာနအနေနဲ့ပြီးခဲ့တဲ့နှစ်စောင်းရာသီကရန်ကုန်တိုင်းဒေသကြီးမှာစောင်းသီးနှံနေချစီမံကိန်းအနေနဲ့နေကြဧကပေါင်း8,000ကျော်စိုက်ပျိုးခဲ့ပြီးအခုနှစ်မှာတော့ဧကပေါင်း10,000ကျော်အထိတိုးချဲ့စိုက်ပျိုးနိုင်ဖို့ရည်မှန်းထားတယ်လို့လည်းပြောကြားထားပါဗျ။
အခုဇက်ပြီးဇန်နဝါရီလ3ရက်နေ့ကနေ9ရက်နေ့အထိဈေးကွက်တွင်တဲကြနိုင်ပြီဖြစ်သွားတယ်။လေယာဉ်ထွက်ကုန်ဒီနယ်ဇင်းတော်တွေကိုပျော်ပြပေးချင်ပါသေးတယ်။ပေးဈေးကွက်ကဝေလွားနေပြီးအယောင်းဝယ်အင်းရကြောင့်ဇင်းတော်တွေကကြဆင်းနေပါသေးတယ်။မပဲကတော့အသိဝေရောက်မှုနေနေသလိုဝေလွားလေးနေနေရကြောင်းဈေးကဆက်အေးနေပါလေ။အိန္ဒိယမှာလည်းဆောင်းမပယ်အတစ်တွေဈေးကွက်ထဲဝင်ရောက်လာဖို့ရှိနေတဲ့အတွက်ဈေးစပိုက်ကျဆင်းနေတယ်လို့အိန္ဒိယအခြေစိုက်သတင်းတွေကဖော်ပြကြပါရယ်။ပြင်တွင်းဈေးကွက်မှာတော့ဇန်နဝါရီလနေ့ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာမပယ် FAQRC သတင်းကို32,600လောက်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ9ရက်နေ့မှာတော့တရံကို32,150ကျပ်ကိုကျဆင်းသွားတာကြောင့်တပတ်အတွင်းတရံကို45,000ကျပ်လောက်ကျဆင်းသွားတာကိုတွေ့ရပါတယ
်။ပဲတင်းကောင်ကလည်းဝယ်လိုအားနည်းနေတဲ့အတွက်ဈေးဆက်ကျဆင်းနေပါတယ်။ အဓိကဈေးကွက်ဖြစ်တဲ့အိန္ဒိယနိုင်ငံကမပန်းတဲ့ပဲစင်းကုန်ကိုနှစ်ဆတိုးပြီးဝယ်ယူဖို့ရှိနေတာကြောင့်မကြာခင်မှာပဲစင်းကွက်ကပြန်မြင့်တက်လာနိုင်တယ်လို့ကုန်သည်တွေကသုံးသပ်ထားပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဇန်နဝါရီလ2ရက်နေ့ကပဲစင်းကုန်တန်တန်းကို33,500ကျပ်လောက်ပေါက်ဈေးရှိခဲ့ရာကနေဇန်နဝါရီ9ရက်နေ့မှာတော့တန်တန်းကို7,396,000အထိပြန်ကျဆင်းသွားတဲ့အတွက်တပတ်အတွင်းတဒံကို9,500ကျပ်လောက်ဈေးကျဆင်းသွားတာကိုတွေ့ရပါတယ
်။ပဲဒီစိန်ကတော့အဝင်ပုံမဲ့ရှိနေပြီမယ်။တရုတ်နိုင်ငံဘက်ကဝေလွာနေနေရာကြောင့်ဈေးကျဆင်းနေတယ်လို့ကုန်သည်တွေကပြောပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာဇန်နဝါရီလနေ့ရက်နေ့ကအရေးအတွက်အကောင်းဆုံးပဲဒီစိန်အညာ 56.25 ပိတ်တန်ဝင်တဲ့အိတ်ကို3,000ကျပ်လောက်ပေါင်ဈေးရှိပြီးဇန်နဝါရီလ9ရက်နေ့မှာတော့တအိတ်ကို29,500ကျပ်တိပြန်ကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ရခိုင်ဘက်ဓာတ်မြေဩဇာအချိန်နဲ့အပဝင်ကို Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥရရာသီနဲ့အနာဂတ်စီစဉ်ပါမျိုးတွန်းလူနီးပါးကမ္ဘာရေချိုးသတ္တဝါမျိုးစိတ်အကြောင်းကိုပြောထားပါတယ်။ကမ္ဘာမှာ100နိုင်ငံသားရှိတဲ့ဒီရေချိုးကိုအမည်ပြုရတဲ့သတ္တဝါမျိုးစိတ်က100ရာခိုင်နှုန်းအထိရှိပါတယ်။ဒီရေချိုးသတ္တဝါမျိုးစိတ်၄ပုံ၃ပုံနိဗာကတော့ရေတုညဉ့်ညံ့မှုတာတမန်တီဆောက်မှုရေထုတ်ရင်မှုနဲ့ရာသီဥတုပြောင်းလဲမှုစတဲ့လူလုံးရက်တွေကြောင့်မျိုးတွန်းပြောက်ကမဲ့ပေးကြုံနေရပြီးတော့နောက်ဆုံးထုတ်နေချာသိပ်ပန်ချာနယ်မှာဖော်ပြပါတယ်နှလုံးပြပြပေးပါအောင်ခင်ဗျာ
ရေချိုးရင်းမြစ်တွေဖြစ်တဲ့မြစ်ချောင်းအင်းအိမ်တွေဟာလှပတာယာရနေသူလူသားတွေကြောင့်ထိခိုက်ပျက်စီးလာနေပါတယ်မြောက်အမေရိကတိုက်နဲ့ဥရောပတိုက်ထက်ကအမြစ်ကြီးအလုံးနီးပါးပေါ်မှာရောအာရှတိုက်ထက်ကအမြစ်ကြီးတွေပေါ်မှာပါလက်စစ်တအားထုတ်လို့တာတမန်တွေတိဆောက်တာနဲ့တောက်သုံးရေလောင်ကန်တွေဖန်နေတာမျိုးအပါအဝင်လူတွေကအကြီးအကျယ်ပြုတ်ပြင်းမုန်းမှန်ခဲ့ကြတာပါအဲ့ဒီလိုမြေချောင်းအင်းအိမ်တွေမှာကျင်းလဲကျဆားကြတဲ့ရေချိုသတ္တဝါမျိုးစိတ်ပေါင်း2000ခွဲလောက်ကိုသူတေတီတွေလေ့လာခဲ့တာမှာတော့မျိုးစိတ်ပေါင်း25ရာခိုင်နှုန်းလောက်မျိုးရုံးပြောက်ွယ်နိုင်ခြေရှိနေတာကိုတွေ့ရှိခဲ့ပါတယ်မရှိမဖြစ်အဖိုးတန်လာတဲ့ရေချိုထဲကရေနေသတ္တဝါနဲ့ဂေဟဗေဒစနစ်တွေလည်းမျိုးရုံးပြောက်ွယ်မဲ့ပြီးဆိုင်နေတာကိုနေချာသိပ်ပံကြနေမှာဖော်ပြခဲ့တာပါငက်တွေကြောရွရှိသတ္တဝါတွေနဲ့တွားတွားသတ္တဝါတွေကိုလေ့လာခဲ့ကြပေမဲ့လို့ရေချိုသတ္တဝါမျိုးစိတ်အခြေအနေကိုတော့ထပ်ပထမဆုံးလေ့လာခဲ့တာပါရေချိုရင်းမြစ်ထိန်းသိမ်းရေးကော်မတီတွက်ဖက်ဥက္ကဋ္ဌလည်းဖြစ်အစဉ်ခန်းစားပူရဲရေးသားသူလည်းဖြစ်တဲ့Ian Harrison ကအစဉ်ခန်းစားပါတွေ့ရှိချက်တွေကိုအခုလိုရှင်းပြပါတယ
် You know, the paper has clearly shown that
ဒီစာတမ်းမှာရေချိုမျိုးစိတ်တွေမျိုးတွန်းပြောက်ွယ်နိုင်ခြင်းအလွန်မြင့်မားနေတာကိုဖော်ပြထားပါတယ်ရေချိုမျိုးစိတ်၄ပုံ၃ပုံနီးပါး24ရာခိုင်နှုန်းလောက်မျိုးတွန်းပြောက်ွယ်နိုင်ခြင်းရှိတာကိုတွေ့ရပါတယ်ဒါအလွန်များတဲ့ပမာဏပါရေချိုသတ္တဝါမျိုးစိတ်တွေဟာအန္တဝါသမုဒ္ဒရာတွေနဲ့ကုန်းနေမျိုးစိတ်တွေထက်မျိုးတွန်းနိုင်ခြင်းပိုများနေတာကိုကျွန်တော်တို့သိထားကြတာတော့အတော်ကြာနေပါပြီဒီလိုမျိုးတွန်းနိုင်တဲ့အနေအထားတွေကမြင့်အထက်ပိုင်းနဲ့အောက်ပိုင်းငါးရီရွှေပြောင်းသွားလာမှုမှာအကန့်အသတ်တွေရှိနေတာကြောင့်လည်းပါပါတယ
်။ပင်လယ်ဓမုတ်ထရာထဲမှာလို့မဟုတ်ပဲမြချောင်းအင်းအိမ်ထဲကတတဝါတွေဟာလူရုံနဲ့ပို့ပြီးတော့နီးကပ်တဲ့အတွက်မြို့တုံးနိုင်တဲ့အနည်းနဲ့ပို့ပြီးတော့ရင်ဆိုင်ရတာပါ။မြစ်တွေချောင်းတွေတစ်ခုနဲ့တစ်ခုထိဆက်နေတဲ့စနစ်တွေဟာလည်းရေချိုးတတဝါတွေထိကပ်ရတဲ့အဓိကအကြောင်းရင်းတွေထဲကတစ်ခုပါ။ဥပမာမြင့်အထက်ပိုင်းကရေတို့ညဉ့်ညံ့မှုကမြင့်အောက်ပိုင်းကိုအလင်းမြန်စီစဉ်ရောက်ရှိလာတာမျိုးပါ။ဒါအပြင်စိုက်ပျိုးရေးနဲ့တောက်သုံးရေးအတွက်ရေချိုရီကိုအလွန်အကျွံထုတ်ယူသုံးဆွဲတာရေချိုရင်းမြစ်တွေထဲကျူးကျော်မျိုးစိတ်တွေရောက်လာတာတွေကလည်းကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးပစင်းတွေငါကနန်းနဲ့ပစွန်လုံးတို့လိုရေချိုကိုမီးပြီးတော့အသက်မွေးနေကြတဲ့သတ္တဝါလေးတွေမြို့တုံးလာနေရတဲ့အထက်အကြောင်းရင်းရာတွေထက်မှရေတူးညဉ့်ညံ့မှုကလည်းတခုအပါအဝင်ပါတကယ်လက်တွေ့အခြေအနေကထင်ထားတာထက်ပိုပြီးတော့ဆိုးနိုင်ရရှိတယ်လို့လည်းသူတေတီဟဲရီဆန်ကသုံးသပ်ပါတယ်
That figure, you know, is troubling enough.
ကျွန်တော်တို့စမ်းစစ်လေ့လာထားတဲ့ရေချိုမျိုးစိတ်တွေရဲ့23ရာခိုင်နှုန်းလောက်မှာလိုအပ်တဲ့ data အချက်လက်မပြည့်စုံတာလည်းရှိပါတယ်။ဒါကြောင့်သူတို့မျိုးတုံးပြောက်ွယ်နိုင်ခြင်းဘလောက်ရှိသလဲဆိုတာအတိအကျပြောဖို့ခက်ပေမဲ့အတော်များများကတော့မျိုးတုံးနိုင်ခြင်းရှိနေပြီဆိုတာသိကြပါတယ
်။ရေကရာစီမံကိန်းတွေကြောင့်ငါးတွေတပောက်လက်ရှိတာနေရာရစီမတော်နိုင်တော့တဲ့အတွက်မျိုးပွားနိုင်ခြင်းအခွင့်အလမ်းလည်းနှဲသွားပါတယ်။ဒါကလည်းရေချိုမျိုးစိတ်အပေါ်ကြီးမားတဲ့ဆိုကြိုတွေတယောက်စီပါတယ
်။ When you put in a dam, obviously the most obvious
ရေဒီပေါ်မှာရေကာတာတွေတိဆောက်လိုက်တဲ့အခါပုံမှန်ရေစီးဆင်းမှုတွေကအကန့်အသတ်ဖြစ်သွားပါတယ်။အဲ့ဒီအခါမြစ်အထက်ပိုင်းနဲ့အောက်ဖက်ပိုင်းငါးရီရွှေပြောင်းသွားလာလို့မရတော့ပါဘူး။ဥပမာမြစ်အထက်ကိုဆန်တက်ပြီးဥချတတ်တဲ့ငါးရီဆိုရင်လေသ
တို့တားဖောက်ဖို့ဥချတဲ့နေရာတွေကိုမတော်နိုင်ကြတော့ပါဘူးအဲ့ဒီတော့ငါးအီအတွက်လဲနဲလာတဲ့သဘောဖြစ်ပါတယ
်ဥရယာတီပြောင်းလဲလာတာကြောင့်လဲရေချိုဂေဟဗေဒစနစ်တွေထိခိုက်လာရသလိုအမေဆုံးအမြဲဆုံးတည်တော်ကြီးနဲ့ဩစတြေးလျဖက်မှာဆိုရင်လဲတော်မီကြီးတွေနဲ့တည်တော်ပြုံးနေမှုကြောင့်အခြေအနေတွေပိုဆိုးလာပါတယ်မြို့ရုံးနိုင်ကြီးရှိတဲ့ရေချိုတော်တော်တပတ်ကျော်လီတို့ညဉ့်ညံ့မှုတာနဲ့ကြုံနေရပြီးဆဲတီဆောက်မှုရေထုတ်ယူမှုမြေယာအသုံးပြုမှုအပြင်ကျူးကျော်မျိုးစိတ်တွေကြောင့်ကူးဆက်ရောဂါရတာစတဲ့အခြေအနေတွေနဲ့လည်းကြုံတွေ့နေရတယ်လို့သုတေသီတွေကသတိပေးပါတယ်။ဒါကြောင့်လဲရေချိုတော်တော်ထပ်ပြီးတော့မြို့ရုံးမသွားနိုင်အောင်လို့ကာကွယ်တားဆီးရေးလုပ်ငန်းတွေအရေးတကြီးလုပ်ဖို့လိုနေပြီလို့လဲသုတေသီတွေကသတိပေးပါတယ်။ရေချိုကေဟဗေဒစနစ်တွေကိုနှစ်ပေါင်း20ကျော်ကြာလေ့လာခဲ့တဲ့သုတေသီဟယ်ရီဆန်ကတော့အခုတွေ့ရှိချက်တွေဟာစိုးရိမ်စရာကောင်းတယ်ဆိုပေမဲ့မျောလင့်ချက်တော့ပြန်မသွားဘူးလို့ဆိုပါတယ
် Well, I mean it is very depressing yeah of course but I think you know one can't
အခြေအနေတွေကစိုးရိမ်စရာကောင်းတာအမှန်ပါဒါပေမဲ့လည်းမျောလင့်ချက်ပြတ်သွားတာမျိုးတော့မဟုတ်ပါဘူးအခြေအနေတွေပြန်ကောင်းလာဖို့မျောလင့်လို့မရနိုင်တာမျိုးလည်းမဟုတ်ပါဘူးစိန်ခေါ်ချက်တွေများနေတာတော့မှန်ပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Redwood အမျိုးသားဥယျာဉ်ထက်က Perry Creek Solomon ပြည်လဲထူထောင်ရေး project လို့အစပျိုးဆောင်ရွက်မှုတွေစိုက်ပျိုးမြေတွေကို Solomon ငါးတွေကျက်စားရနေရအဖြစ်ပြောင်းလဲပေးခဲ့တာမျိုးလို့လူသားတွေရဲ့ဆောင်ရွက်မှုကြောင့်ပဲအခုလိုမျိုးရုံးပြောက်ွယ်နိုင်မယ့်အနေအထားကိုပြောင်းပြစ်နိုင်မှာလည်းဖြစ်ပါတယ်အလားတူပဲအာရှတပ်ရဲ့အရှေ့လျားဆုံးမဲခေါင်မြစ်ကြီးပေါ်မှာလည်းရှစ်အားလျက်စစ်စီမံကိန်းအတွက်တာသမန်တွေတိစောက်တာရှာတွေဥသို့ပြောင်းလဲဖောက်ပြန်တာတော်ရင်တရိစံတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေကြောင့်ဒေသမျိုးရင်းတရိတ်ဆန်တွေအကြီးအကျယ်ဆုံးရှုံးလာနေရတာပါဒီကြားထဲမှာပဲ USA ရဲ့ရမုံငွေနဲ့ဆောင်ရွက်နေတဲ့မဲခေါင်မြစ်ရေရှည်တည်တံ့ရေးစီမံကိန်း Wonders of the Mekong နဲ့အတူမဲခေါင်မြစ်ဝန်းကရက်ရွာလူလူနဲ့အတူဇီဝဗေဒပညာရှင်တွေဆယ်စုနှစ်နဲ့ချီပူးပေါင်းဆောင်ရွက်မှုရဲ့အသည့်အပွင့်တွေကိုတော့တွေ့လာနေရပါတယ်ဒါကတော့မဲခေါင် Giant Catfish လို့သိကြတဲ့အီယာမငါးကြီးသုံးကောင်ကိုမဲခေါင်မြစ်ထဲတီစင်မာလာအတွင်ဖမ်းမိခဲ့တာပါငါးရီစီကမျိုးပီဇာ DNA တွေရယူပြီးတော့ငါးရီကိုမဲခေါင်မြစ်ထဲပြန်လို့ပေးခဲ့တာပါပြည်သူလူထုရဲ့ပါဝင်မှုကြောင့်သဘောဝပတ်ဝန်းကျင်နဲ့ဂေယာဗေဒစနစ်တွေထင်းထင်းရေးခုလိုအောင်မြင်မှုရလာတာဖြစ်တယ်လို့ကမ္ဘောဒီးယားငါးလုံငန်းကပြောပါတယ်ကမ္ဘာမှာအရှားပါဆုံးနဲ့အကြီးဆုံးရေချိုငါးမျိုးစစ်တစ်ခုဖြစ်တဲ့မဲခေါင် Giant Catfish ငါးရီအခုလိုပြန်ပြီးတော့တွေ့မြင်လာရတဲ့အတွက်သဘာဝပတ်ဝန်းကျင်ထင်းထင်းရေးသမားတွေကြားစိတ်အားတက်ကြွလာနေကြပြီးရင်းနေတရဝါနဲ့ဂေယာဗေဒစနစ်တွေထပ်ပြီးတော့မပြတ်စီရအောင်ဝိုင်းဝန်းထင်းထင်းကြဖို့တိုက်တွန်းနှိုးဆော်နေကြတာလည်းဖြစ်ပါတယ်။ကျမနံပါတ်ပ
ါ။မြို့တုံးလူနေကပ္ပရေချိုတရဝါမျိုးစိတ်အကြောင်းနှက်လောင်ပြပြခဲ့တာပါ။အခုတော့သတင်းတွေတဲကသူတပါစိုက်ဘာရာဇဝတ်မှုကိုပြောထားပါတယ်။ကမ္ဘာတဝန်တနေ့တခြားများလာတဲ့ సైబర్ ရာဇဝတ်မှုနဲ့ online လေလံမှုအန္တရာယ်အများဆုံးနိုင်ငံတွေအကြောင်းမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
ကမ္ဘာကြီးမှာနည်းပညာတွေတိုးတက်လာတဲ့အတူအင်တာနက်အွန်လိုင်းတွေကနေပုံစံမျိုးစုံနီလန်ပေါင်းစုံနဲ့လိမ်လည်မှုတွေကလည်းတနေ့တဲ့တနေ့များလာတာကိုမြင်တွေ့လာကြကြုံတွေ့လာကြရတာပါဒီလိုခေတ်မီတိုးတက်လာတဲ့နည်းပညာတွေဟာလိမ်လည်သူတွေအတွက်လက်နက်တစ်ခုဖြစ်လာတယ်လို့လည်းလေ့လာသူတွေကပြောဆိုကြပါတယ်ဗန်နေရငွေတွေကိုအရင်ကလက်နက်တွေကန်ဆောင်ပြီးဓားမြတိုက်တာမျိုးနဲ့ယူကြရပေမဲ့အခုအချိန်မှာကွန်ပျူတာတစ်လုံးအသုံးချပြီးရယူနိုင်နေတဲ့အခြေအနေမျိုးတွေထိရှိလာနေတယ်လို့လည်းဆိုကြတာပါ Cyber Scam လို့ပြောဆိုကြတဲ့အင်တာနက်ကနေနည်းပညာတွေအမျိုးမျိုးသုံးပြီးလိမ်လည်တာလိမ်လည်နိုင်မှုအတွက်နဲ့တခြားမယိုးသားတဲ့အကြောင်းအရာတွေအတွက်အချက်လက်တွေကိုခိုးယူတာဖျောက်ဖျက်တာစတဲ့ Cyber ရာဇဝတ်မှုတွေကလည်းနေ့စဉ်နဲ့အမျှကမ္ဘာကြီးမှာကြုံတွေ့လာကြရတာပါကမ္ဘာနိုင်ငံတွေထဲမှာအခုလို Cyber ရာဇဝတ်ချိမ့်ချောင်မှုတွေကိုဘယ်နိုင်ငံတွေကအများဆုံးပြုလုပ်အသုံးချနေတယ်လဲဆိုတာကို Oxford တက္ကသိုလ်ရဲ့လေ့လာသူတွေဟာကျွမ်းကျင်သူပညာရှင်တွေနဲ့ပူးပေါင်းပြီးလွန်ခဲ့တဲ့3နှစ်လောက်ခရဲကနိုင်ငံပေါင်း92နိုင်ငံကိုအခြေပြုလေ့လာခဲ့ပါတယ်။အဲဒီနောက် WCI လို့ခေါ်တဲ့ကမ္ဘာစိုက်ဘာရာဇဝတ်မှုအညွှန်းကိန်းဂဏန်းတွေကိုထုတ်ပြန်ခဲ့တာပါ2024 April 10ရက်နေ့ကထုတ်ပြန်လိုက်တဲ့ဒီညွှန်းကိန်းတွေမှာဖော်ပြထားတာကတော့ကမ္ဘာမှာစိုက်ဘာရာဇဝတ်မှုဆိုင်ရာချိမ့်ချောင်းမှုနဲ့ကျူးလွန်မှုအများဆုံးနိုင်ငံကရုရှားနိုင်ငံဖြစ်တယ်လို့ဆိုပါရစေ။စ
ဆိုင်ဘာရာဇဝတ်မှုကရတဲ့ငွေကြေးတွေရဲ့84ရာခိုင်နှုန်းဟာနောက်ဆုံးရုရှားနိုင်ငံကိုရောက်ရှိနေတာခြေရခံမိကြတယ်လို့လည်းပြောဆိုထားတာပါ။ရုရှားရဲ့ဆိုင်ဘာရာဇဝတ်မှုတွေကြောင့်ကမ္ဘာကြီးမှာငွေကြေးအမေရိကန်ဒေါ်လာ 9.2 ထရီလျံအထိထိခိုက်မှုရှိနေပြီးဒါကိုထိန်းချုပ်မှုမလုပ်နိုင်ခဲ့ရင်2028မှာစိုက်ဘာရာဇဝတ်မှုကြောင့်ငွေကြေးဆုံးရှုံးရမှုဟာ 13.82 ထရီလျံအထိဖြစ်သွားနိုင်တယ်လို့လေ့လာသူတွေကပြောဆိုနေတာပါ။ရုရှားပြည်ရင်တော့စိုက်ဘာရာဇဝတ်မှုအများဆုံးကျူးလွန်တဲ့ထိတ်တန့်စင်နိုင်ငံကိုအညွန့်ကိန်းတွေမှာကြီးတဲ့အခါအစ်စ်နှစ်ကယူကရိန်းဖြစ်ပါတယ်။တရုတ်ကတော့အဆင့်3ပါအဆင့်4နေရာမှာကတော့အမေရိကန်ပြည်ထောင်စုရှိနေတာပါအမေရိကန်ပြည်ထောင်စုမှာတော့မိမိရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေခိုးယူတဲ့စိုက်ဘာရာဇဝတ်မှုတွေကိုအများဆုံးတွေ့ရတယ်လို့ဆိုပါတယ်နိုင်ဂျီးရီးယားကတော့အဆင့်5မှာရှိပါတယ်နိုင်ဂျီးရီးယားရဲ့စိုက်ဘာရာဇဝတ်မှုတွေကိုနိုင်ငံပေါင်း38နိုင်ငံမှာတွေ့ရပြီးဒီလိုရာဇဝတ်မှုတွေကြောင့်American dollar 3.2 billion လောက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ Romania ကတော့ cyber ရာဇဝတ်မှုဆိုင်ရာအများဆုံးကျူးလွန်တဲ့အဆင့်6မှာရှိနေတာပါ။အဆင့်9မှာတော့မြောက်ကိုရီးယားဖြစ်ပြီးအညွန့်ကိန်းအဆင့်10မှာက United Kingdom ၊အညွန့်ကိန်းအဆင့်9မှာက Brazil နဲ့အညွန့်ကိန်းအဆင့်10မှာတော့ India တို့ဖြစ်တယ်လို့ဖော်ပြထားပါတယ်။The March ဆိုတဲ့ internet စာမျက်နှာမှာလည်းပြီးခဲ့တဲ့2024ခုနှစ်အတွင်းကမ္ဘာပေါ်က online ကနေချိတ်ဆက်လိမ့်လည်မှုအများဆုံးဆယ်နိုင်ငံကိုဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေကိုအစင်လိုက်ကြည့်မယ်ဆိုရင်တော့ Russia, India, Nigeria, American ပြည်ထောင်စု, တရုတ် Pakistan, United Kingdom, Brazil, တောင်အာဖရိကနဲ့ Romania တို့ပဲဖြစ်ပါတယ်။
Victims come from across the ASEAN region. So that is from Indonesia, Laos, PDR, Malaysia, Myanmar, Philippines, Singapore, Thailand.
ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ UNODC ရဲ့2023ခုနှစ်ကနောက်ဆုံးထုတ်ပြန်ခဲ့တဲ့အစဉ်ခန်းစာမှာတော့မြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာရှမဲခေါင်မြဝန်းတလျှောက်မှာအခြေစိုက်လှုပ်ရှားနေကြတဲ့စိုက်ဘာရာဇဝတ်မှုတွေကြောင့်တနှစ်အတွင်းအမေရိကန်ဒေါ်လာ18ဘီလီယံကနေ39ဘီလီယံထိဆုံးရှုံးမှုတွေရှိနေတယ်လို့ဖော်ပြထားပါတယ်ရှင်
။ Cyber ရာဇဝတ်မှုမညညလင်းပြပြခဲ့တာပါ။အခုတော့ VO ရဲ့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်ကိုစော်မှုကျော်ပြပြပေးပါအောင်ခင်ဗျာ
။ American ပြည်ထောင်စု California ပြည်နယ် Los Angeles တဝိုက် Tommy Dan ခံရတဲ့နေရာတွေမှာနေနေတဲ့ဝင်ရောက်ခိုးယူမှုတွေကနေကာဝင်နိုင်ဖို့ညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ Los Angeles မြို့တဝိုက်မဖြစ်မနေဘေးလွတ်ရာသွားကြဖို့အမိန့်ထုတ်ထားတဲ့နေရာတွေမှာည6နာရီကနေမနက်6နာရီအထိအပြင်မထွက်ကြဖို့အမိန့်ထုတ်ထားတဲ့ကြောင်း Los Angeles ရဲချုပ် Jimmy McDonald ကပြောပါတယ်။ဒီနေရာတွေမှာဘယ်သူမှရှိနေဖို့မလိုပါဘူး။တကယ်လို့ဒီနေရာတွေမှာတွေ့ရှိရင်အဖမ်းခံရမယ်လို့ LAPD ရဲချုပ်ကတောက်ကြနေညပိုင်းကပြောဆိုခဲ့ပါတယ်။အတိတ်တက်လာမဲ့ Trump အစိုးရအနေနဲ့ Indo-Pacific ဒေသကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မအောင်ဆက်လက်လှုပ်ဆောင်ဖို့သမ္မတ Bush အစိုးရကတိုက်တွန်းပါတယ်။တရုတ်နိုင်ငံနဲ့မြောက်ကိုရီးယားရဲ့ချင်းကြောက်တဲ့ရန်အပအဝင် Indo-Pacific ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်လက်ရှိ American အစိုးရကချမှတ်ထားတဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ရေးအပအဝင်မဟာဗျူဟာကိုသမ္မတ Trump အစိုးရအနေနဲ့ဆက်လက်ကျင့်သုံးသင့်တယ်လို့အကြံပေးခဲ့ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ကြောက်တော်မြို့ပေါ်ကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ရှမ်းရွာအပါအဝင်လူနေရပ်ကွက်တွေနဲ့ဈေးဝယ်သူတွေစီကနေတဲ့မြို့မှာဈေးရွှေဆိုင်တန်းတွေရှိတဲ့ဘက်ကိုမနက်ပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်28ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဘက်ကလာတဲ့သတင်းတွေကဖော်ပြပါတယ်။စစ်တပ်ကလေရင်3ကြိမ်လာပြီးဘုံအလုံး15လုံးလောက်ကျဲချသွားတယ်လို့လည်း AA ရခတပ်တော်ကပြောဆိုပါတယ်။
ကျေးဇူးပါကိုစုံမကျော်ရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချက်နဲ့စိုက်တာဟမ်ဒေါင်းတို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမေမှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိပ်စက်အနားယူနိုင်ကြပါစေနဲ့
This program has come